Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ10ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်မာ
။မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မော်မာ။ဂါဇာဒေသတောင်ပိုင်းရာဖာမြို့ကနေပြီးတော့ထွက်သွားနေကြသူသသိန်းကျော်သွားပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကလူပုဂ္ဂိုလ်စီးပွားရေးလုပ်ငန်းနဲ့ဒီကုမ္ပဏီစုစုပေါင်း38ခုကိုဒီအမေရိကန်အစိုးရကနာမည်ပြည့်စီးရင်နဲ့တွင်လိုက်ပါတယ်။ထိုင်းနိုင်ငံမှာတော့ဒီနှစ်ကစပြီးတော့အပူလှိုင်းကြောင့်သေဆုံးသူ61ထက်မနည်းရှိနေပြီလို့ထိုင်းကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းကြောက်ထုတိုက်နဲ့အကြီးပန်းပလွန်ကျေးရွာဖုန်ကြီးကျောင်းမှာတော်လိုင်းရေးတက်ဖွဲ့တွေအစည်းအဝေးလုပ်နေတဲ့အချိန်မှာစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်တဲ့အတွက်အနည်းဆုံး15ဦးသေဆုံးပြီးတော့30ဦးထပ်မံထဏ်ရာရခဲ့ပါတယ်
။ပထမပေါင်ကူကျောင်းကအလုံးလေးလာပြည်တယ်။နောက်ပြီးကျင်းကျတော့မီးလောင်ဘုံးလေးပြည်တယ်။သေဆုံးတာတော့လုံးလုံးစီမှာ20ဝန်းကျင်လို့ကျွန်တော်ခန့်မှန်းတော့ပုံတော့ဟိုလက်တွေတူထားတာတော့ဆယ်ဝန်းလုံးတူပြီးပေါ့။
ဒီသတင်းအပြည့်စုံတဲ့အတူစကိုင်းတိုင်းမုံရွာအချင်းတောင်မှာထောင်နဲ့ချမှတ်ခံထားရတဲ့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုဒီကနေ့နောက်ထပ်ထောင်နဲ့အနှစ်20ထပ်မံချမှတ်လိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီဆန့်ကျင်လို့အသက်ဆုံးရသူက8000နီးပါးရှိနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မော်နဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့ပေါ်အစ္စရေးစစ်တပ်ကအပြေးအဝထိုးစစ်ဆင်ပါကိုစိုးရိမ်တဲ့အတွက်ထွက်သွားနေကြသူသသိန်းကျော်သွားပြီလို့ကုလသမဂ္ဂကဒီကနေ့ပြောကြားလိုက်ပါတယ်။ရာဖာမြို့မှာရှိနေကြသူတွေကိုမြို့ထဲကနေထွက်သွားဖို့အစ္စရေးစစ်တပ်ကတနင်္လာနေ့မှာပြောကြားခဲ့တာမို့ထိုးစစ်ဆင်နောက်မှာကိုနိုင်ငံတကာကအထိတ်အလန့်စိုးရိမ်နေကြပါတယ်။ရာဖာမြို့ကနေထွက်သွားသူသသိန်းကျော်ပြီလို့ကုလသမဂ္ဂ UNICEF အဖွဲ့ကပြောသလိုကုလသမဂ္ဂလူသားချင်းစာနာကူညီမှု Agency OCHA ကလည်းသသိန်းသသောင်းကျော်သွားပြီလို့စီးရင်ထုတ်ပြန်ပါတယ်။
This attack, we've seen on average about 30,000 people leaving Rafa every day.
Israel ကိုထွက်ခွာခိုင်းတဲ့နေရာကဆလို့နေစဉ်ထွက်သွားနေကြသူပြန်မြ 3,000 လောက်တွေ့မြင်နေရပြီးတော့ဘေးလွတ်ရာသွားနေကြသူအများစုဟာခိုလုံနေတဲ့နေရာကနေနောက်ထပ်ဘေးကင်းရာပြောင်းနေကြရတာ5ကြိမ်6ကြိမ်ထက်မနည်းရှိနေပြီလို့ဂါဇာဒေသဆိုင်ရာအိုချာယုံအကြီးအကဲ Georgios Petropoulos ကပြောပါတယ် Israel ကိုပိတ်ဆို့ထားတဲ့ Palestine ဒေသမှာဘယ်တော့မှမနဲ့မတူတဲ့အရေးပေါ်အခြေအနေဖြစ်နေပြီလို့သူကပြောကြားပါတယ် Gaza ကမ်းမြောင်ဒေသတွေက Hamas စစ်သွေးကြွတဲ့အပေါ်ပြီးခဲ့တဲ့ October မှာ Israel စစ်တပ်ထိုးစစ်ဆတင်ခဲ့ခြင်းကလေးကဆလို့ Gaza မြောက်ပိုင်းနဲ့အလဲပိုင်းက Palestine ပြည်သူတိမ်းတဲ့ခြေဟာတောင်ပိုင်းက Rafah မြို့ကိုထွက်ပြေးခိုလုံခဲ့ကြတဲ့အတွက်မြို့မှာလူဦးရေသသိန်းခွဲလောက်ရှိခဲ့ပါတယ်ဒါကြောင့်မို့ Israel စစ်တပ်ထိုးစစ်ဆင်မဲ့ဆိုရင်အများအပြားထိခိုက်ဒေဆေလိမ့်မယ်လို့ကုလသမဂ္ဂကကတိပေးထားပါတယ်ရှင်
ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းခါကီဖ်ဒေသကိုရုရှားကမြေပြင်ထိုးစစ်ဆင်မှုတွေစတင်လိုက်တာကြောင့်တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်ယူကရိန်းကတန်ချက်ကားတွေနဲ့ခံစစ်ကြောင်ယူထားတဲ့နေရာကိုဖျက်ချော်ပြီးတော့ဒေသစံတော်ချိန်ဒီကနေ့မနက် 9:00 လောက်မှာရုရှားတပ်ဖွဲ့တွေကစတင်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်လောလောဆယ်မှာတော့ရုရှားတပ်ဖွဲ့တွေဘက်ကအနည်းငယ်ထိုးဖောက်ပြီးတော့အသာစီးရနေတယ်လို့ယူကရိန်းစစ်တပ်အစစ်မြေရရှိတူကပြောပါတယ်ယူကရိန်းကရုရှားနယ်မြေတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာကိုဟန်တားနိုင်အောင်လို့မြောက်ပိုင်းခါကီဖ်ဒေသကိုကြားခံစုံနယ်မြေတစ်ခုဖြစ်နေထားဖို့ရုရှားကစူးစမ်းနေတာလို့လည်းအမည်မဖော်လိုတဲ့ယူကရိန်းအစ်မြင့်အရာရှိကပြောပါရယ်လူဦးရေ 3,000 လောက်ရှိတဲ့ Vorchex မြို့ကိုရုရှားကအပြင်းထန်ပုံကျဲတိုက်ခိုက်နေပြီးတော့မြို့ရင်းနဲ့အနီးအနားကလူတွေကဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ရှင်
American ပြည်ထောင်စုတချို့ပြည်နယ်တွေမှာဒီ April ကုန်ပိုင်းကစပြီးတော့မိုးတိထန်စွာရွာပြီးတော့လေဆင်နှာမောင်းတွေတိုက်ခိုက်နေလို့သေဆုံးသူ၄ယောက်ထက်မနည်းရှိနေပါပြီ။အလဲပိုင်းဒေသပြည်နယ်တွေမှာစတင်ခဲ့တဲ့မုန်တိုင်းဟာအခုတော့အရှေ့တောင်ပိုင်းဒေသတွေကိုဖြတ်သန်းဝင်ရောက်နေပါတယ်။တောင်ပိုင်းဒေသတော်တော်များများမှာကြာသာပြည်နယ်တွေကလေဆင်နှာမောင်းတွေထပ်ပြီးတော့တိုက်ခဲ့လို့နေအများအပြားပျက်စီးခဲ့ပါတယ်။တန်နစီကိုဝင်ရောက်တိုက်ခိုက်တဲ့မုန်တိုင်းကြောင့်အိမ်တွေဓာတ်အားလိုင်းတွေပျက်စီးခဲ့တဲ့အပြင် ကီလ်ဘွန်မြို့မှာဒီအမျိုးသားတယောက်တည်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်တက်နစီပြည်နယ်ရဲ့မြို့တော်နက်ရှ်ဗီလ်မြို့တောင်ပိုင်းမှာလည်းလေးတိုက်နှုန်းတစ်နာရီကိုမိုင်140ကျော်နှုန်းနဲ့42မိုင်တိုက်ခတ်ခဲ့လို့လူတယောက်တည်ဆုံးခဲ့တယ်လို့နေအိန္ဒိယထက်မင်းနဲ့လည်းပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်မူရေးပြည်နယ်မှာနေသူအမျိုးသမီးတယောက်သူ့နေအိမ်ကနေလွင့်ပြီးတော့တက်တော်တဲ့ကြားရောက်တည်ဆုံးခဲ့တယ်လို့တက်နစီပြည်နယ်အုပ်ချုပ်ရေးမှူးဘီလ်လီကပြောပါရယ်ရူသာဖော့ဒ်နဲ့မူရေးမြို့နယ်တွေမှာကြာတာဘရင်းနဲ့ဒီကနေ့တောက်ကြနေအကြောင်းတွေပိတ်ထားပါရယ်တင်းနယ်လာနေတဲ့ကအမေရိကန်အလဲပိုင်းနဲ့တောင်ပိုင်းပြည်နယ်36ခုထက်မနည်းမှာပြင်းထန်တဲ့မိုးလေဝသအခြေအနေတွေကြုံတွေ့နေကြရပါရှင်
တရုတ်နိုင်ငံကလုပ်ငန်းရှင်ကုမ္ပဏီနဲ့စီးပွားရေးလုပ်ငန်း38ခုကိုအမေရိကန်ဆိုရကကြာတာပရင်းတွေကအမည်ပြက်စီးရင်တင်တွင်လိုက်ပါတယ်။အမေရိကန်နိုင်ငံဘော်ကိုဖျက်ကျော်ပြီးတော့ပြန်တန်းခဲ့တဲ့တရုတ်မိုးပြန်ပူပေါင်းလွှတ်တင်တဲ့ကိစ္စမှာပါဝင်နေဆိုပြီးတော့ဆွတ်ဆွဲထားခံရတဲ့ကုမ္ပဏီတွေလည်းအဲ့ဒီအမည်ပြက်စီးရင်ထဲမှာထည့်သွင်းထားပါတယ်။တရုတ်နိုင်ငံအတွက်လိုအပ်တဲ့အစစ်မြစ်ကွမ်တန်နည်းပညာကဏ္ဍချဲ့ထွေရမှာလိုအပ်တဲ့အမေရိကန်နည်းပညာတွေရယူဖို့စ조사တာကိုတားဆီးဖို့ရည်ရွယ်ပြီးတော့အခုလိုမျိုးပိတ်ဆို့တန်းခတ်တာလို့လည်းအမေရိကန်ဘဏ္ဍာရေးဌာနကပြောပါရယ်တရုတ်နိုင်ငံဟာစစ်တပ်နဲ့ပတ်သက်တဲ့နည်းပညာတွေရယူဖို့စ조사နေတာကြောင့်ဒီလိုရဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုပါအကြီးအကျယ်ထိခိုက်တယ်လို့ဘဏ္ဍာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်အခုလိုမျိုးတားမြစ်လိုက်တာကြောင့်အဲ့ဒီကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုကအစစ်မြစ်နည်းပညာနဲ့အစစ်မြစ်နည်းပညာသုံးထုတ်လို့ထားတဲ့ပစ္စည်းတွေကိုဝယ်ယူတဲ့အခါမှာတော့အမေရိကန်အစိုးရရဲ့ခွင့်ပြုချက်ရယူရမှာဖြစ်ပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
မေလာဆယ်ရဲ့တောက်ချာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရရှင်။ထိုင်းနိုင်ငံမှာအခု2024ခုနှစ်အတွင်းမှာအပူလိုင်းကြောင့်သေဆုံးသူ61ယောက်ထက်မနည်းရှိသွားပြီလို့ထိုင်းကျန်းမာရေးဌာနကဒီကနေ့တောက်ချာနေမှာထုတ်ပြန်ပါရတယ်။2024ခုနှစ်နှစ်စချိန်တည်းကနေမေလာဆယ်ရဲ့နေ့အထိအပူရှက်လို့သေဆုံးသူ61ယောက်ရှိသွားပြီလို့ကျန်းမာရေးဌာနကပြောပါရတယ်။2023ခုနှစ်တုန်းကတော့တစ်နှစ်လုံးမှာမှဒီအပူဒဏ်ကြောင့်သေဆုံးသူ38ယောက်သာရှိခဲ့ပါရတယ်။သေဆုံးသူအများစုဟာလျှာစိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံအရှိမြောက်ပိုင်းဒေသတွေကဖြစ်ကြပါတယ်။ထိုင်းနိုင်ငံတဝန်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းစံချိန်တင်အောင်ပူပြင်းတဲ့အပူဒဏ်ကြောင့်ကျန်းမာရေးနဲ့မိုးလေဝသသတိပေးချက်တွေကိုအာဏာပိုင်တွေကနေ့စဉ်ရက်ဆက်ဆိုသလိုထုတ်ပြန်ခဲ့ရပါတယ်။ဧပြီလထဲမှာထူးခဲ့တဲ့အပူဒဏ်ကိုထိုင်းနိုင်ငံမှာခံစားခဲ့ရပြီးတော့နိုင်ငံမြောက်ပိုင်းလမ်ပန်းပြည်နယ်မှာတော့အပူချိန်ဟာ 44.2 ဒီဂရီစင်တီဂရိတ်131.6 Fahrenheit အထိပူခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဒီဧပြီလကနေမေလဆန်းအထိအင်မတန်ပူပြင်းတဲ့ဒဏ်ကိုခံစားခဲ့ကြရပါတယ်။မန္တလေးမြို့မှာဆိုရင်အပူဒဏ်ကြောင့်သေဆုံးသူ50ထက်မနည်းရှိခဲ့တယ်လို့ပရဟိတကုညီသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။ကဘာကြီးပုံမပူနွေးလာတဲ့အကျိုးဆက်ကြောင့်ရာသီဥတုပြောင်းလဲဖောက်ပန်မှုတွေဖြစ်ပြီးတော့အင်မတန်ပူပြင်းကာလကြာရှည်တဲ့အပူလိုင်းဖြတ်တဲ့အချိန်ပိုများမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှလည်းရာသီဥတုဖောက်ပန်မှုကြောင့်အလဲပိုင်းနဲ့တချို့နဲ့ဒီပုံမှန်အားဖြင့်42မောင်းတိုက်ခတ်လို့မရှိတဲ့ဒေသတွေမှာပါပြင်းထန်တဲ့42မောင်းတွေဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အများအပြားပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံမှာတော်ဝင်လေထွန်မင်္ဂလာပွဲတော်ကိုထိုင်းနိုင်ငံဘန်ကောက်မြို့တော်ကနန်းတော်ဝင်းထဲမှာဒီကနေ့တောက်ကြနေ့ကကျင်းပခဲ့ပါတယ်။ထိုင်းဘီရင်မဟာဝီဇယာလောင်ကွန်မီဘီယာစုထီတာတို့တက်ရောက်တဲ့လေထွန်မင်္ဂလာပွဲတော်မှာထွန်နှုံးတက်ထားတဲ့ရှားပါနွားဖြူကြီးနှစ်ကောင်ရဲ့နောက်မှာတော့ပုံနာကြီးတစ်ယောက်ကလိုက်ပြီးတော့ပြိုးတွေကျဲခဲ့ပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးရှင်းနှစ်မှာကြွယ်ဝကောင်းမွန်စေဖို့အခုလိုမျိုးလေထွန်မင်္ဂလာပွဲတော်ကိုကျင်းပတာဖြစ်ပါတယ်။နွားဖြူကြီးနှစ်ကောင်ကိုတော့ပေါ်နဲ့ပြမ်းလို့နာမည်ပေးထားပြီးတော့သူတို့နှစ်ယောက်ရဲ့နာမည်နှစ်ခုပေါင်းနေဆိုရင်ပြည့်စုံလုံလောက်တယ်ဆိုပြီးတော့အတိတ်ပဲရပါတယ်။လဲထွန်ပြီးတဲ့အခါမှာတော့သူတို့ကိုအစားအသောက်တွေနဲ့ကျွေးမွေးတဲ့အခါမှာသူတို့ရွေးချယ်စားတောက်တဲ့အစာပေါ်မှာမူတည်ပြီးတော့စီးပွားရေးအလားအလာကောင်းမကောင်းဆိုတာကိုနမိတ်ဖတ်ကြတာပါ။ဒီကနေ့ပွဲတော်မှာတော့အဲ့ဒီနွားဖြူကြီးနှစ်ကောင်ကရေးတောက်မျက်စားခဲ့ပြီးအရက်ကိုပါတောက်ခဲ့တဲ့အတွက်အစားအစာနဲ့စံရည်စပါးပေါများမယ်ဆိုပြီးတော့နမိတ်ဖတ်ခဲ့ကြပါတယ်ရှင်
။တောင်တရုတ်ပင်လယ်ထဲကဒီပါရိုဆာကျူးစုတွေနာကိုအမေရိကန်စစ်သည်မော USS Halsey ရောက်လာတဲ့အတွက်တရုတ်စစ်တပ်ကအနီးကပ်စောင့်ကြည့်မြင့်ထုတ်ခဲ့ရတယ်လို့ဒီကနေ့ထုတ်ပြန်ပါတယ်။အမေရိကန်လုံရက်ဟာဒီတရုတ်အချုပ်အခြာနဲ့လုံခြုံရေးကိုအကြီးအကျယ်ကျူးလွန်တာဖြစ်တယ်လို့တရုတ်စစ်တပ်ရဲ့တောင်ပိုင်းစစ်မျက်နှာပြင်ကုတ်ကဲရေးဌာနကကြေညာချက်ထုတ်ပြန်တာပါ။တောင်တရုတ်ပင်လယ်ရေပြင်နေရာအများစုကိုတရုတ်ကသူတို့ပိုင်ဆိုင်တယ်လို့ပြောပြီးတော့ကန်ယိုဇန်ဒန်ဆောက်တဲ့ဒီရေတပ်သင်္ဘောတွေကိုဖြန့်ချကင်းလှည့်နေပါတာပါ။က ထူလာတမ်ကရေချောင်းဆိုင်ရာသဘောတူညီချက်ကိုဆန့်ကျင်ပြီးတော့တရုတ်ထိမ့်ချုပ်ထားတဲ့ကျွန်းတွေနာအထိအမေရိကန်ဖြတ်သိမ်းမော် USS Halsey ကဖြတ်တန်းသွားပြီးတရုတ်အစိုးရရဲ့ကန့်သတ်ချက်တွေကိုဆန့်သက်ခဲ့တယ်လို့အမေရိကန်ရေတပ်မဟာခွနစ်ကလည်းဒီကနေ့တောက်ကြနေမှာထုတ်ပြန်ပါတယ်။တောင်တရုတ်ပင်လယ်ထဲက Parasol ကျွန်းတွေနာ Freedom of Navigation စစ်စရေးအရအမေရိကန်စစ်သည်မော်ဖြတ်တန်းသွားခဲ့တယ်လို့ပြောပါတယ်။နိုင်ငံတစ်ခုရဲ့ကမ်းရိုးတန်းကနေရင်းမိုင်12မိုင်အကွာကနေစစ်သည်မော်တစ်စင်းအနေနဲ့ရိုးရိုးသားသားဖြတ်တန်းသွားမယ်ဆိုရင်ကြိုတင်အသိပေးစရာမလိုတဲ့ကုလသမဂ္ဂရေချောင်းဆိုင်ရာသဘောတူညီချက်ကိုရေတပ်မဟာခွနစ်ရဲ့ထုတ်ပြန်ချက်မှာထောက်ပြထားပါတယ်ရှင်။
မဟုတ်မမှန်သတင်းမှားတွေလုံဆော်လို့ဆိုပြီးတော့တရုတ်တန်တမန်တွေကိုနိုင်ငံတွေကနေနှင်ထုတ်ဖို့အတွက်ဖိလစ်ပိုင်အမျိုးသားလုံခြုံရေးကောင်စီကဒီကနေ့တောင်းဆိုလိုက်တယ်လို့တရုတ်ဘက်ကလည်းဖိလစ်ပိုင်တို့အနေနဲ့ရန်လိုတဲ့လုပ်ရက်တွေကိုရက်တန်းကရက်ဖို့တိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့နှစ်နိုင်ငံဆက်ဆံရေးတိတိတသာပို့ပြီးတော့မှဆိုးဝါးလာနေတဲ့အချိန်မှာတင်းမာမှုတွေလျှော့ချဖို့ဖုန်းနဲ့ညှိနှိုင်းဆွေးနွေးနေတဲ့ဖိလစ်ပိုင်ရေတပ်ဗိုလ်ချုပ်ကြီးတဦးရဲ့အတန်ဖိုင်ပေါက်ကြားခဲ့တဲ့အတွက်ဖိလစ်ပိုင်ဘက်ကမကြေမနက်ဖြစ်ပြီးတော့လက်တုံ့ပြန်တဲ့အနေနဲ့တရုတ်တန်တမန်တွေကိုနိုင်ငံကနေနှင်ထုတ်ဖို့အခုလိုတောင်းဆိုတာဖြစ်ပါတယ်တရုတ်တန်ရုံရဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်မကန့်ကွက်ဖဲနဲ့ဒီအတိုင်းခွင့်ပြုပေးလိုက်တာမျိုးမဖြစ်သင့်ဘူးလို့ဖိလစ်ပိုင်အမျိုးသားလုံခြုံရေးအကြံပေးကလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးကြပါတယ်မကွေးတိုင်းကြောက်ထုတိုင်းနဲ့အကြီးပန်းပလွန်ကျေးရွာဖုန်ကြီးကျောင်းမှာတော်လှန်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်နေတဲ့အချိန်မှာစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်ခဲ့ပါဗျ။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာအနည်းဆုံးလူ15ဦးသေဆုံးပြီးတော့30ဦးထပ်မင်းဒဏ်ရာရခဲ့ပါဗျ။နောက်ချင်းပြည်နယ်ကျင်တွင်းမြို့အနီးမှာလည်းစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါဗျ။မကွေးတိုင်းနဲ့ချင်းပြည်နယ်တွေကစီရေးအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကတင်ပြပေးထားပါဗျရှင်။
မကွေးတိုင်းစောမြို့နယ်ကြောက်ထုတိုင်နယ်တဲကအကြီးပန်းပလွန်ကျေးရွာကဖုန်ကြီးကျောင်းမှာမေလ9ရက်မနေ့ပိုင်းကတော်လိုင်းရေးတပ်ဖွဲ့တွေလူထုနဲ့တွေ့ဆုံပြီးအစည်းအဝေးလုပ်နေချိန်စစ်တပ်ကလေကြောင်းကဘုံကျဲတက်ခတ်ခဲ့လို့15ဦးတဲ့မနေ့သေဆုံးပြီး30တဲ့မနေ့ဒဏ်ရာရရှိခဲ့ပါတယ်။ဘုံကျဲတိုက်ခိုက်ခံရပြီးလူသေဆုံးတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီနေသူတဦးကအခုလိုပြောပြပါတယ်။
ဒီစီးတစ်ခုကအစည်းအဝေးလုပ်တာလို့ဒီအစည်းအဝေးလုပ်တဲ့အမူအရာကတော့ဘုံဘုံစီးဆောင်မှလုပ်တာပေါ့ဘုံစီးဆောင်မှလုပ်တာအဲ့ဒီအချိန်မှာဟိုပထမဆုံးပထမတော့ဒုံးကြီးနဲ့ဝေးနေရတယ်အဲ့မှာစက်တနာကြီးလောက်စက်တနာကြီးဘုံကြီးစဉ်းစားပြီးနေတယ်ဆိုတော့အဲ့ဒီအချိန်မှာပထမပေါင်ကူရရလုံးနေလာပြီတဲ့နောက်ပြီးကျင်းကြတော့မိလောက်ဘုံနဲ့ပြည်တယ်လို့အဲ့လိုမျိုးတော့ပြရတယ်ဆက်အေးဆုံးကတော့လုံးလုံးစီမှာ20ဝင်းကျင်းလို့ကျမတို့ခက်မဲ့တော့ဘုံတော့ဟိုလက်တွေတူထားတာတော့ဆက်သွားလုံးတူပြီးပေါ့အဲ့ဟိုစက်ထုတ်လို့ရတာရတော့နောက်20လောက်ရှိတယ်လို့ပြောပါတယ်ပြီးရင်ဆေးဦးစီးကရောင်းနေပါလေလည်းကျမတို့ဟိုခွဲပူထားတာဆိုတော့လေ30လောက်တော့အမှန်နဲ့ဆက်
တော်လိုက်တပ်ဖွဲ့တွေဟာကားသမားတွေနဲ့တွဲဆုံပွဲလုပ်ပြီးဆွေးနွေးနေချိန်အခုလိုဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးဖုန်ကြီးကျောင်းတစ်ကျောင်းနဲ့နေအိမ်၃လုံးပျက်စီးခဲ့တယ်လို့သေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်ဒီလေကျောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့နှစ်ဧပြီလ17ရက်နေ့ကလည်းမကွေးတိုင်းကံပလူမြို့နယ်ပစီကြီးကျေးရွာကပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲကိုစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့ကလေးငယ်တွေအပါအဝင်လူပေါင်း190နီးပါးအစုလိုက်အပြုံလိုက်ဒေဆုံးခဲ့ရပါသေးတယ်။ချင်းပြည်နယ်ကံဖက်လက်မြို့ဘက်မှာဆိုရင်လည်းချင်းကာကွယ်ရေးတပ်ဖွဲ့တွေတင်ပိုက်ထားတဲ့ကျင်တွင်းမြို့နယ်အနီးဝန်းကျင်မှာတိုက်ပွဲတွေဆက်ရှိနေပါသေးတယ်။ကျင်တွင်းမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခတ်တင်ပိုက်ခဲ့လို့ဆုတ်ခွာသွားတဲ့စစ်တပ်နဲ့ကျင်တွင်းမြို့နယ်အနီးမှာတိုက်ပွဲတွေဖြစ်နေတာပါ။တိုက်ပွဲအခြေအနေတွေကိုတော့ချင်းညင်အောင်တပ်ဖွဲ့ကတာဝန်ရှိသူတို့က VOE ကိုအခုလိုပြောပြပါတယ်
။ဟိုမြို့သိမ်းတဲ့အချိန်ကနေကျွန်တော်တို့ဒီမြို့ထဲအောင်ကျွန်တော်တို့ဒီမြို့သိမ်းတဲ့နေရာကနေသူတို့ဒီတတ်ဆုပ်သွားတဲ့ဟာရှိတယ်။တာစစ်ကောင်စီကနေတတ်ဆုပ်တဲ့နေရာမှာဒီအဲ့ဒိုးထဲဖက်ဖို့သူတို့ဒီတတ်ဆုပ်သွားတာလည်းရှိတယ်။အဲ့ဒီမှာသူတို့လေချောင်းကနေအရင်ကချတဲ့ခါလေးတပ်တွေကစုပေါင်းပြီးမှသူတို့တပ်ဆုပ်တဲ့တူတွေနဲ့ပြန်လဲပြီးမှတွေ့ဆုံမှာစုပေါင်းတဲ့နေရာမှာဒီဖြင်ကျိုးတွေမှာသူတို့တွေတိုးထဲဒီမှာရှိကြသေးတယ်အဲ့ဒါကိုသူတို့သူတို့နဲ့ကျွန်တော်တို့ဆက်လက်ပြီးမှကျွန်တော်တို့တပ်တူနဲ့ဒီဖြည့်ပြီးမှဆက်လက်ဖြစ်နေတာပေါ့လေကျောင်းကတော့တောက်လျှောက်ခုနေတယ်ဆက်လက်ပြီးမှဖြစ်နေတယ်တိုက်ခွေးကတော့ဆက်လက်ပြီးမှပြင်းထန်နေတယ
်ကျင်တွင်းမြို့နယ်ကိုချင်းညင်အောင်တပ်ဖွဲ့ကပြီးခဲ့တဲ့ဧပြီလ29ရက်နေ့မှာအပြစ်တပ်တိုက်ခတ်သိမ်းပိုက်နိုင်ခဲ့တာပါ စစ်တပ်ဖက်ကအသေးချာခံစစ်အခိုင်အမာပြင်ဆင်ကလက်နက်ကြီးပစ်ကူတွေအပြင်လေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတက်ခတ်ခဲ့တဲ့အတွက်နှစ်လကျော်သုံးလနီးပါးကြာတက်ခတ်ခဲ့ရတဲ့မြို့လည်းဖြစ်ပါတယ်လက်ရှိအချိန်မှာတော့ကျင်တွင်းမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအလုံးစုံတက်ခတ်သိမ်းဖိုက်ထားပြီးစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့နေရာအတော်များများကနေအိမ်တွေမိလောင်ပျက်စီးနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ကျင်တွင်းမြို့ဟာစစ်တပ်ထောက်ခံသူအများစုရှိပြီးချင်းပြည်နယ်နဲ့မကွေးတိုင်းအစပ်ကစီရေးရအချက်အချာကြတဲ့မြို့လဲဖြစ်ပါတယ်ကျင်တွင်းမြို့ကိုကမ်ပက်လက် CDF နဲ့အတူချင်းညီနောင်တပ်ဖွဲ့တွေအပြင်ရောကာကွယ်ရေးတပ်ဖွဲ့ AA အာရခတပ်တွေပူးပေါင်းတက်ခတ်ခဲ့တာလို့ပြီးခဲ့တဲ့မေလ၂ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းနဲ့ချင်းပြည်နယ်ဘက်ကအခြေအနေကိုစုံဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မုံရွာတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုနောက်ထပ်ထောင်းနဲ့အနှစ်20ထပ်ပြီးထပ်တိုးချမှတ်လိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းမုံရွာအချင်းထောင်မှာထောင်းနဲ့54နှစ်ချမှတ်ခံထားရတဲ့မုံရွာတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုဒီကနေ့မုံရွာထောင်းတွင်းတရားရုံးကနေနောက်ထပ်ထောင်းနဲ့အနှစ်20ထပ်မှချမှတ်လိုက်ပါရစေ။ရဲ2ဦးကိုတတ်မှုနဲ့ပတ်သက်လို့သူနဲ့အတူ6ဦးကိုထောင်းအနှစ်20တတ်မှတ်လိုက်တာဖြစ်ပြီးနောက်ထပ်လူအယောက်30ထက်မနည်းကိုလည်းအဲ့ဒီအမှုနဲ့ဆက်နွယ်ပြီးတော့ထောင်နဲ့နှစ်နှစ်စီချမှတ်ခဲ့တယ်လို့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကပြောပါရယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါရယ
်မုံရွာမြို့မှာရဲနှုတ်သေဆုံးမှုနဲ့ပတ်သက်ပြီးကိုဝေမိုးနိုင်အပါဝင်ကိုကျော်စွာဝင်းခေါ်ကိုတရုတ်ကြီးကိုတန်းနိုင်မင်းကိုကျော်ဆွေဝင်းကိုရဲမင်းသူနဲ့ကိုကျော်နိုင်ထွန်းတို့6ဦးကိုလူသက်မှုရာဇသက်ကြီးဥပဒေပုံမှန်302နဲ့ထောင်နဲ့အနှစ်20လူတပ်ဖို့ရည်ရွယ်ပြီးလူကိုသွေးဆောင်ခေါ်ယူမှုပုံမှန်364နဲ့ထောင်တန်းအနှစ်20တပ်မတော်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်မှုပုံမှန်905ကနဲ့ထောင်တန်းနှစ်နှစ်အဲ့ဒီပုံမှန်3ခုလုံးအတွက်ပြည်တံကိုတပေါင်းနဲ့ကြားခံစေဖို့အမိန့်ချမှတ်တာဖြစ်တယ်လို့မုံရွာလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်ကိုရှင်းတန်းကအခုလိုပြောပါဗျာ
အခုအမိန့်ချတော်တဲ့အမှုပါပေါ့လေဒီရဲနှစ်ယောက်ကိုတက်ခံရတဲ့ကိစ္စပေါ့လေအဲ့ဒီမှာရဲနှစ်ယောက်ကိုတက်ခံရတဲ့ကိစ္စမှာစစ်တပ်ကဒီအဲ့ဒီတက်ခံရတဲ့မြန်မာဘေးပတ်ပတ်ဝန်းကျင်ကလူတွေလည်းဖမ်းလာတယ်ပြီးတော့ကိုဝန်းနိုင်ကိုရေပြေလာမှာဖမ်းမိတဲ့အချိန်မှာလည်းဒီကိစ္စမှာကိုဝန်းနိုင်ပါဝင်ပတ်သက်တယ်ဆိုပြကြတော့မတရားမှုစဉ်ပြကြတော့တရားဆွဲဆိုထားတဲ့အမှုဖြစ်တယ်ပေါ့လေ
ဒီလူတက်မှုအတွက်ဆိုပြီးကိုဝန်းနိုင်ပါဝင်အယောက်30ကျော်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တာပါကိုဝန်းနိုင်ပါဝင်6ဦးကိုတော့ထောင်ဒဏ်အနှစ်20ချမှတ်ခဲ့တာဖြစ်ပြီးတော့ကြံအယောက်30ထက်မနည်းကိုတော့လူတယောက်ကိုမတရားချုံနောက်မှုရာဇဝတ်ကြီးပုံမှတ်တွေဖြစ်တဲ့ပုံမှန်3-4ဥပဒေနဲ့မညီပဲလူစုလူဝေးလုံးမှုပုံမှန်1-4တို့နဲ့တပေါင်းနဲ့ထောင်နဲ့နှစ်နှစ်စီချမှတ်ခံရတာလို့သူကပြောပါတယ်ကိုဝေမိုးနိုင်ရဲ့မိသားစုဝင်တဦးကတော့အခုလိုထောင်နဲ့ချမှတ်လိုက်တဲ့အပေါ်ဘာတုံ့ပြန်စရာမှမရှိပေမဲ့နှစ်ရှည်ထောင်နဲ့ချမှတ်ခံထားတဲ့သူ့ကိုထောင်ပြောင်းဖို့ရှိနေတာမှုစိုးရိမ်မိတယ်လို့လည်းပြောပါတယ
်တူတူတူတော့ပြောကြမရှိပါဘူးဟုတ်ကဲ့ဒါအများဖြစ်နေတဲ့ကိစ္စဆိုတော့လေအနောက်တိုင်းပြည်ရှင်ရလေခြားရည်ရလေအရေးကြီးနေအောင်လို့ဒီမှာနေနေဘာမှတော့ပြောပြရမရှိပါဘူးခြားလိုက်တဲ့နှစ်ခက်လေဟိုသူ့ထားတော့ပြောင်းအောင်ပေါ့နော်ဘုံက10နှစ်ဝင်ကျင်မဲ့ထားတာဆိုတော့လေအဲဟာလေးတော့နည်းနည်းတော့ဟိုစိတ်နည်းနည်းတော့ဟိုပူရတဲ့ပုံပေါ့နော်နည်းနည်းတော့ပူပါပဲအဲကြောက်မဲ့ထောင်ပေးထောင်ပို့မလဲဘယ်လိုပို့မလဲပေါ့နော်အဲ့ဒါလေးတော့ရှိတာရှိတာပေါ့ဒီနော်
မုံရွာထောင်မှာ10နှစ်အောင်အကျဉ်းသားတွေကိုပဲအများသောအဖြစ်ထားရှိပြီး10နှစ်ကနေအနှစ်20အတွင်းကြားခံရသူတွေကိုတော့မြင်းညံတောင်ကိုပို့လေရှိပါတယ်အနှစ်20ကျော်ရင်တော့မန္တလေးဒါမှမဟုတ်တခြားအကျဉ်းထောင်တွေကိုပို့လေရှိတယ်လို့အကျဉ်းထောင်နဲ့နှီးဆက်သူတူကပြောပါတယ်ကိုဝေမိုးနိုင်ရဲ့အမှုတွေအပြီးမတက်သေးလို့ထောင်ပြောင်းဖို့မလုပ်သေးပေမဲ့အခုမှတော့ဆွဲဆိုထားတဲ့ပုံမှတ်တွေအားလုံးပြီးပြီမို့ထောင်ပြောင်းဖွယ်ရှိတယ်လို့အဲ့ဒီအမီမဖော်လို့တဲ့အကျဉ်းထောင်နဲ့နှီးဆက်သူကပြောပါတယ်လက်ရှိအချိန်ထိတော့ဘဲထောင်ကိုပြောင်းမလဲဆိုတာမသိရသေးပါဘူးမုံရွာလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်ကိုရှင်းတန်းကတော့အခုလိုထောင်နဲ့နှစ်ရှည်ချမှတ်လိုက်တာကမတရားသဖြင့်ဖိနှိပ်တာကိုဖော်ပြတာဖြစ်ပြီးမတရားသဖြင့်ထောင်နဲ့နှစ်ရှည်တွေချမှတ်တာဖြစ်တာမို့လို့ဒေါ်လာရေးမှာအဆုံးထိတိုက်ပွဲဝင်ပေးကြဖို့တိုက်တွန်းသွားပါတယ
်ဒီဟာပေါ်မှာကတော့ကျွန်တော်တို့ရန်သူကတော့ရန်သူလိုဆက်ဆံနေတာဖြစ်တယ်ဒီသူ့ရဲ့အာဏာဒီနေတဲ့လမ်းမှာအတားအဆီးမှန်များကိုမတရားဖမ်းဆီးတာတွေဒီတက်ဖြတ်တာမျိုးလုံနေကြုံနေကြလို့ဖြစ်တယ်ပေါ့အဲ့တော့ဒီလိုရန်သူကိုကျွန်တော်တို့ကစောတော်လည်းအင်အားစုတွေရောပြည်သူလူထုကရောရန်ငါပြက်ပြီးရောကြတော့စောတော်လည်းအဆုံးထိသွားဖို့ပြည်နာရှင်ကိုမကြမဆုံးမချင်း
တက်ပွဲဝင်သွားကြဖို့ပဲကျွန်တော်တို့ကပြည်သူပြည်သူကိုတိုက်တွန်းချင်ပါတယ
်ကိုဝေမိုးနိုင်ရဲ့လက်ရှိကျန်းမာရေးအခြေအနေဟာကောင်းမွန်နေပြီးတစ်လတစ်ခါလူတွေ့ခွင့်တစ်ပတ်တစ်ခါထောင်ဝင်စာပို့ခွင့်လည်းရှိနေတယ်လို့မိသားစုဝင်တို့ကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မုံရွာမြို့ကအာဏာရှင်ဆန့်ကျင်ရေးတပိတ်တွေကိုကိုဝေမိုးနိုင်ကတက်ကြွစွာဦးဆောင်ခဲ့ပါတယ်သူကို2021ခုနှစ်ဧပြီလ15ရက်နေ့ကစိုက်ကယ်နဲ့စီတန်းလှည့်လည်နေချိန်မှာစစ်ကောင်စီကကားနဲ့တိုက်ပြီးရိုက်နှက်ဖမ်းဆီးသွားခဲ့တာပါအသက်28နှစ်အရွယ်တပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ဟာအရင်ကရာသဇဝတ်ကြီးပုံမှန်905ကနဲ့အမှု6မှုအတွက်ထောင်ဒဏ်12နှစ်တဘာဝဘေးပုံမှန်ဥပဒေ25အတွက်ထောင်ဒဏ်2နှစ်ဓမြမှုပုံမှန်395လူစုလူဝေးမှာပါဝင်ပြီးသေစေနိုင်လောက်တဲ့လက်နက်ကင်ဆွဲမှုပုံမှန်390နဲ့ထောင်ဒဏ်အနှစ်20နိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုပုံမှန်1နှစ်နဲ့ထောင်ဒဏ်အနှစ်20စုစုပေါင်း54နှစ်ချမှတ်ခံထားရတာပါဒီကနေ့ချမှတ်လိုက်တဲ့ထောင်ဒဏ်အနှစ်20နဲ့ပေါင်းရင်သူကြခံရမယ့်ထောင်ဒဏ်စုစုပေါင်းဟာ84နှစ်အထိရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဆီယာနာတင်ထားတဲ့3နှစ်ကျော်အတွင်းမှာဆီယာနာတင်ဆန့်ကျင်တဲ့သူ8000နီးပါးအသက်ဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ကနေစလို့အခု2024ခုနှစ်မေလ10ရက်နေ့အထိ3နှစ်ကျော်ကြာကာလအတွင်းမှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေထဲမှာတည်ဆုံးခဲ့သူ9000ကိုအတည်ပြုနိုင်ပြီးတော့တည်ဆုံးပြီလို့အတည်မပြုနိုင်သေးသူက1850ရှိပါတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဒါအပြင်နေအိမ်ကြောင်းဘာသာရေးဆိုင်ရာအဆောက်အုံနဲ့စီးပွားရေးလုပ်ငန်းစတဲ့ပြည်သူပေါင်း1000နီးပါးရဲ့ပစ္စည်းဥစ္စာစုစုပေါင်း1200နီးပါးကိုလည်းမတရားသိမ်းဆီးပြီးတော့အဲ့ဒီတဲကတချို့ကိုလေလံတင်ရောင်းချနေတယ်လို့ဆိုပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါရှင
်2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာအာဏာသိမ်းမှုကိုစန့်ကျင်တဲ့ရဲသားပြည်သူတွေအပေါ်ပြစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေစုစုဝါကျူးလွန်တာဖမ်းဆီးအပြစ်ပေးအရေးယူတာတွေအပြင်ရဲသားပြည်သူတွေပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုသိမ်းယူချိတ်ပိတ်တာတွေစက်တိုက်လှုပ်ဆောင်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာသိမ်းမှုကိုစန့်ကျင်ပြီးဒီမိုကရေစီအရေးတောင်းဆိုလှုပ်ရှားမှုတွေအတွင်းသိမ်းဆုံးခဲ့ရတဲ့အရက်သားပြည်သူစုစုပေါင်းအရေးအတွက်ဟာ6950ရှိတယ်လို့ AAPB ရဲ့ထုတ်ပြန်ချက်ကပြောပါတယ်။ဒီစင်းတွေအရဆန္ဒပြလို့ဖမ်းဆီးခံခဲ့ရပြီးတဲ့နောက်အဖမ်းခံရချိန်နဲ့အကျဉ်းထောင်တွင်းမှာသိမ်းဆုံးတာနောက်စစ်စင်းမေးမြန်းမှုတွေလုပ်တဲ့အချိန်မှာလက်လွတ်တည်ဆုံးခဲ့ရတာတွေကိုစူးစီးထားတာဖြစ်တယ်လို့ AAPB ကတာဝန်ရှိသူတူကပြောပါရယ်။ဒီကိန်းကနန်းဟာစိုးရင်ပွဲရအခြေအနေတစ်ခုကိုညွှန်ပြနေတယ်လို့ရောနေလာတာမရှိသေးတာမို့နိုင်ငံတကာကအလေးပေးစဉ်းစားဖို့လိုအပ်တယ်လို့ပြောပါရယ်
။ဒီဟာကဒီစစ်အုပ်စုရဲ့လက်ချက်ကြောင့်ကျွန်တော်တို့အရသာပြည်သူတွေတည်ဆုံးရတဲ့ကိစ္စဖြစ်ပါတယ်။လေနဲ့ပုံကျဲတဲ့ကိစ္စမျိုးလည်းပါတယ်။နောက်ဆန္ဒတွေပဲဆန္ဒပြတဲ့အချိန်မှာလမ်းပေါ်တွေမှာပြစ်တိုက်ခံရတာတွေလည်းပါတယ်လို့စစ်ကြောရေးမှာညှိမနှိမ့်ဆက်မှုကြောင့်ကြာဆုံးသွားတဲ့သူတွေအချင်းတော်တွေမှာစေဝါကူတာမှုမလုပ်တော့တဲ့တို့ကြောင့်ကြာဆုံးသွားတဲ့သူတွေအဲ့ဒါတွေအားလုံးဟိုပါလာတယ်ဗျ။ဟိုဇနခိုင်တဲ့ပွဲထဲမှာဖြစ်တဲ့ဟာတော့ဒီရေတွက်ထဲမှာမပါပါဘူး။ဒါကတော့တာမန်အရသာနဲ့ကျွန်တော်တို့ဒီစစ်ကြောရေးတွေအချင်းထောင်တွေမှာဒီနောက်ဆန္ဒပြပွဲတွေမှာတည်ဆုံးတဲ့ကျွန်တော်တို့ဝင်ကျွန်တော်တို့သူတွေလည်းပါပါတယ်အဲ့ဒါတော့မှာကျွန်တော်တို့ဒီဥစ္စာကကျွန်တော်တို့လက်လမ်းမီတလောက်အတီးပြုတ်လို့ရတဲ့ဟာကိုပဲကျွန်တော်တို့ထည့်ထားတာပါဒီထက်မကပါဘူ
းဒီနှစ်2024ခုနှစ်မေလ10ရက်နေ့အထိຫນွေဥတော်လိုက်ရေးနဲ့ဆက်ဆက်လို့တည်တံ့ချမှတ်ခံထားရပြီးအကျဉ်းထောက်တွေထဲမှာထိမ့်သိမ်းခံရသူစုစုပေါင်း123ဦးရှိတယ်လို့ AABB ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တည်တံ့ချမှတ်ခံထားရသူစုစုပေါင်းကတော့166ဦးရှိပြီးဒီထက်ကမျက်ကွယ်တည်တံ့ချမှတ်ခံရသူ43ဦးရှိတယ်လို့ပြောပါတယ်စီအနာတင်ထားတဲ့3နှစ်တာကာလအတွင်းအရက်သားပြည်သူအယောက်1000နီးပါးရဲ့နေအိမ်စာတင်ကျောင်းဘာသာရေးဆိုင်ရာအဆောက်အဦနဲ့စီးပွားရေးလုပ်ငန်းစတဲ့ဒီအရက်သားပြည်သူပိုင်းပစ္စည်းဥစ္စာစုစုပေါင်း1200နီးပါးကိုမတရားသိမ်းဆီးခဲ့တယ်လို့လည်းပြောပါရယ်ဒီစည်ရင်းဟာလက်လန်းမီတလောက်ကောက်ယူထားတဲ့စည်ရင်းသာဖြစ်ပြီးလက်ထွေမှာတိထက်ပို့ပြီးတော့များနိုင်တယ်လို့ AAPB တာဝန်ရှိသူတို့ကပြောပြပါရယ
်အဲ့ဒီဟာဒီအနည်းဆုံးကိန်းကနန်းဖြစ်လိမ့်မယ်အဲ့ဒီထက်ပိုတဲ့ကိန်းကနန်းပဲဖြစ်လိမ့်မယ်ဟိုနေအိမ်ချိတ်ပိတ်တဲ့အခါမှာကျွန်တော်တို့ဟိုဘယ်သူအိမ်ကတော့ဘယ်နေရာမှာရှိတယ်ဘယ်သူအိမ်ကတော့ဘယ်နေမှာချိတ်ပိတ်လိုက်တယ်ဆိုတာမျိုးကိုကျွန်တော်တို့ရပြီဆိုတော့လည်းကျွန်တော်အတီးပြူချက်တွေလိုက်ယူရတယ်။နောက်ကျွန်တော်ဒီအချက်လက်တွေကိုကျွန်တော်စုဆောင်ရတယ
်။ထုတ်ပြန်ချက်အရပစ္စည်းသိမ်းခံရတဲ့နေရာအများဆုံးဟာစကိုင်းတိုင်းတွင်းမှာဖြစ်ပြီးအဲဒီနောက်ရန်ကုန်မန္တလေးပဲခူးမကွေးတိုင်းတို့ကအဆင့်လိုက်ရှိပါတယ်။ဒီထဲကတိုက်ခတ်တဲ့နေအိမ်သိမ်းဆီးခံရမှုကအများဆုံးဖြစ်ပြီး900နီးပါးရှိပါတယ်။အဲဒီနောက်မှာတော့စီးပွားရေးလုပ်ငန်းအခု30နီးပါးနဲ့စျေးရုံစည်းကမ်း10ခုကအစ်စ်လိုက်အများဆုံးအနေနဲ့ရှိနေပါတယ်ဒီလိုပိုင်ဆိုင်မှုသိမ်းဆီးခံရသူအများစုဟာအရင်အနေနဲ့ဒီအစိုးရလက်ထက်ကလွှတ်တော်ကိုယ်စားလှယ်တွေသတင်းတောက်တွေစီးပွားရေးလုပ်ငန်းရှင်တွေ အမှုပညာရှင်တွေတက်ကြွလှုပ်ရှားသူတွေကျန်းမာရေးနဲ့ပညာရေးဝန်ထမ်းတွေအပြင်သာမန်အရက်သားလက်လုပ်လက်စားတွေစတဲ့အလွှာဆောင်ကလူတွေပါဝင်တယ်လို့ ABB ရဲ့ထုတ်ပြန်ချက်မှာဖော်ပြပါဗျ။အရင် NLD အစိုးရလက်ထက်ရွှေတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မြခွာညူဦးလည်းအိမ်နဲ့ပိုင်ဆိုင်မှုတွေသိမ်းဆီးခံရတဲ့ဆင်းမှာပါပါတယ်။အိမ်သိမ်းခံရတဲ့အပြင်သဘာဝဘေးပုံမှမတရားအသင်ဆက်သွယ်ရေးပုံမှစတဲ့ကြီးလေးတဲ့ပုံမှတွေနဲ့ပါတရားစွဲဆိုခံခဲ့ရပေမဲ့တော်လှန်ရေးကိုပြီးဆုံးအောင်လုပ်သွားမယ်လို့သူကတော့ပြောပါတယ်။လက်ရှိသိမ်းခံထားရတဲ့အိမ်နဲ့ပတ်သက်လို့လည်းအခုလိုပြောပြပါဗျ။
ဒီလိုအနေနဲ့တော့ကျွန်မတို့ဓာတ်ရိုက်အကြောင်းကြားတာတို့ဘာလို့တော့မရှိဘူးပေါ့နော်။ကျွန်မတို့အိမ်မှာလာပြီးတော့ပထမစာလာကတ်တဲ့ပေါ့စာကတ်တယ်ဒါပေမဲ့ကျမကအဝေးမှာရှိနေတဲ့အခါကျတော့သူတို့စာကတ်တယ်ကတ်တဲ့စာအပြည့်စုံလေကျွန်တော်တော့ထပ်ရအောင်ပေါ့အဲ့လိုစာကတ်ပြီးတော့နောက်၃လလောက်ကြာမှတခါလာတော့ချိန်ပြေးလိုက်တာပေါ့အဲ့ဒါကတော့သူတို့ရဲ့ဟိုအာတမလုပ်တဲ့လုပ်ရမတရားတဲ့ဖြင့်အာတမလုပ်တဲ့လုပ်ရတည်ပေါ့နော်ပြီးတော့လူခွင့်ကိုချိုးပေါက်တဲ့ကိစ္စဖြစ်ပါတယ်ပေါ့ဟိုကျင့်ဝတ်ဆောင်ထင်းရမှာလည်းမဆောင်ထင်းနိုင်လည်းအများကြီးရှိတယ်ပေါ့နော်ဟောအဲ့လိုပဲမြင်ပါတယ်နောက်ပြီးတော့ကျမတို့အိမ်ကကြတော့မိသားတွေလက်ထက်ကြရအိမ်ပေါ့ကျမတယောက်တည်းနဲ့ပိုင်တာမဟုတ်ဘူးညီကိုမောင်မကြီးအတူတူပိုင်နေဆိုတော့ညီကိုမောင်မကြီးရဲ့အခွင့်အရေးကဆုံးဆုံးနေပေါ့နော
် AAPP ကရရှိတဲ့ကိန်းကနဲရေတွက်တွေဟာလက်လန်းမီသမျှကောက်ယူထားတဲ့ရေတွက်တာဖြစ်ပြီးတကယ်လက်တွေ့မှာတိထက်ပို့ပြီးတော့များနိုင်တယ်လို့လည်း AAPP ကဖော်ပြထားပါတယ်စစ်ကောင်စီကတော့ဒီကိန်းကနဲတွေဟာချိတ်ကားထားတဲ့ကနဲတွေဖြစ်တယ်လို့ပြန်လည်းတုံ့ပြန်ပါတယ် AAPP ရဲ့စည်ရင်းတွေအရအာဏာသိမ်းခဲ့တဲ့2021ခုနှစ်ကနေ2024မေလ9ရက်နေ့အထိ3နှစ်ကျော်ကာလအတွင်းကောက်ယူထားတဲ့စည်ရင်းတွေမှာဖမ်းဆီးခံရသူစုစုပေါင်း 28,000 နီးပါးရှိပြီးဒီအထက်က 21,000 နီးပါးဟာထိန်းသိမ်းခံရဆဲဖြစ်ပြီးတော့ဒီလိုထိန်းသိမ်းခံရသူတွေထဲမှာ 9,000 ကျော်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖော်ပြထားပါတယ်ရှင်
။ဒါကတော့မြန်မာနိုင်ငံထဲမှာဆီယနာသိမ်းပြီးနောက်ပိုင်းအခြေအနေတွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်မှာမြန်မာအမျိုးသမီးတွေလူကုန်ကူးခံရတဲ့အခြေအနေတင်ပြပေးကြပါတယ်။တရုတ်ဇနီးမယားဖြစ်တဲ့တရားဝင်ဝယ်ယူဖို့အတွက်မလုံးပေးပြီးတော့ကန့်လန့်လာတဲ့လူကုန်ကူးမှုတွေတရုတ်မြန်မာနယ်စပ်မှာတကြောပြန်ကြီးထွားလာနေပါတယ်။ဘလောက်တိုင်းတာထိဒီလူကုန်ကူးမှုလုပ်ငန်းတွေကကြီးထွားနေပြီလဲဆိုတာကိုခံမှန်းရခက်ပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီကိစ္စတွေကိုပဲအဓိကကူညီဖြည့်ရှင်းပေးနေရတယ်လို့တရုတ်မြန်မာနယ်စပ်ကမြန်မာလူမှုကူညီရေးအသင်းတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်။
တရုတ်နယ်စပ်မှာလူကုန်ကူးတဲ့လုပ်ငန်းတွေတကြောပြန်ကြီးထွားနေပြီးတရုတ်ဇနီးမယားအဖြစ်ဝယ်ယူဖို့အတွက် Facebook နဲ့ WeChat လူမှုကွန်ရက်ပေါ်ကနေကြော်ညာနေသူတွေအများပြားရှိနေပါတယ်။ငွေအများပြားနဲ့တရားဝင်လက်ထပ်ယူမယ်ဆိုတဲ့မလုံးတွေကြောင့်မြန်မာအမျိုးသမီးအများပြားရောင်းစားခံနေရတာပါ။အခုတော့ဒီလိုရောင်းစားခံရသူတွေကသူတို့ကိုကယ်ထုတ်ပေးဖို့နယ်စပ်ကမြန်မာလူမှုကူညီရေးအသင်းတွေကိုအကူအညီတောင်းလာကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့လူမှုကူညီရေးအသင်းတစ်ခုရဲ့တာဝန်ခံကအခုလိုပြောပါတယ်
ဟယ်လိုလို့ကကျွန်တော်ဒီကတော့ဟိုတော့ချောရောလို့လက်ခံလာတာရှိတယ်ဗျ။ရောင်းသားခံထားတဲ့ဟာတွေပေါ့နော်။၅ယောက်ကိုတော့ကျွန်တော်တို့ကတော့ရန်ကုန်မြို့ကိုပြန်ပို့ပေးလိုက်ပါပြီ။၄ယောက်ကတော့သူကမင်းမီတောင်ကြီးကလေးဘဝကလေးကသူကရောင်းသားခံထားတော့သူ့မျိုးသူလဲမမမီဘယ်ဟုတ်သွားလို့ဘယ်ဟုတ်လာမှမသိတော့ကျွန်တော်တို့ဗရိုက်တာတင်မှာတော့၄ယောက်တော့ထိမ့်သိမ့်လာတာရှိတယ်ဗျ။ထောက်တော့ပုံနေပါရဲ့ကကသူကတေးဥကအကုန်သိမ့်လာတာလေ။ဝမကလည်းအဲ့လိုလေလေပတ်ပတ်မပြောတတ်ဘူးဗျာ။တရုတ်မယားကြီးလည်းခံယူခဲ့ရတယ်ကလေးတယောက်လည်းမွေးခဲ့တယ်ရောက်မှကိုယ်တိုင်ရဲတကန်းကိုတိုင်လို့အဖမ်းခံရတာနောက်တစ်ခါဗမာပြည်ကိုထုတ်လာတယ်ဗမာပြည်မှာလည်းလက်ရှိဌာနဆိုင်ရာကျတော့နေနေမအေးချမ်းကြီးပြောကြတော့ကျွန်တော်လူကုန်သားတွေပါတွေကအကြောင်းကြားတယ်အကြောင်းကြားပြီးတော့တော့ကျွန်တော်တို့ထိန်းသိမ်းလိုက်တယ
်တချို့မျိုးသမီးတွေကမြန်မာနယ်စပ်ကနေမိုင်1000ကျော်ဝေးတဲ့တရုတ်နိုင်ငံမြောက်ပိုင်းနဲ့အလယ်ပိုင်းမှာတရုတ်ဇနီးမယားအဖြစ်ရောင်းစားခံခဲ့ရတာပါဒီလိုမျိုးအမှုခင်းတွေကနိုင်ငံလူကုန်ကူးဖွဲ့စည်းတွေအချင်းချင်းချိတ်ဆက်ပြီးလုပ်မယ်ဆိုရင်တော့ခြေရာခံဖို့ခက်ခဲကြောင်းလူမှုကူညီရေးအဖွဲ့တချို့ကပြောပါရယ်။နေဆက်မှာလူကုန်ကူးခံရတဲ့အမှုကိစ္စတွေကိုမကြာခဏဆိုသလိုဖြေရှင်းပေးနေရကြောင်းလက်ဖက်ညှပ်လူမှုကူညီရေးအသင်းရဲ့တာဝန်ခံမိုင်ဦးလိုင်ရဲ့ပြောပါရယ်
။ဒီလူကူရေးပေါ်မှာမြင်ရတာဖြစ်ဖို့အားမျိုးယုံကြည်ရလိုက်သွားတယ်လည်းရှိတယ်။အပြီးတော့လည်းဒီမှုတွေပဲအတိုင်းရောက်တော့လည်းအားလုံးကောင်းရှိတယ်ဆိုပြီးတော့လည်းလိန်ညာသွားတာခေါ်သွားတာလည်းရှိတယ်။ပေါ်ရောက်တော့လည်းဥရောရောမရောက်ဘူးတဲ့သူဆိုရင်တော့ပူဆိုးပေါ့အဲ့အမျိုးနဲ့ဟောပွဲစားရတယ်တစ်ချက်လိန်ခံရရင်မှလည်းရောင်းစားရရတာပေါ့အဲ့လိုမျိုးဖြစ်လူကုန်ကူတာကြီးဒီမှာတော့ကျွန်တော်တို့အကျိုးချောက်တော့ပြောပြပေးထားပါတယ်ဒါပေမဲ့ကြာမှာပေါ့သူကတိုးပဲတရုတ်ရဲပဲလက်ပြန်ကြီးချိန်ဆက်ရတာလေဒါလားရှိမှာတော့ကြော်ချင်ပါပဲ
တရုတ်ဇနီးမယားဖြစ်လူကုန်ကူခံရတဲ့အရှိတောင်အရှာကအမျိုးသမီးငယ်ပေါင်း1100လောက်ကိုမြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ ဗီယက်နမ်ပူးပေါင်းရဲတပ်ဖွဲ့က2018ထဲမှာကယ်တင်နိုင်ခဲ့ပါတယ်။ဝင်ဝေကြက်တဲလာတဲ့မြန်မာနိုင်ငံမှာတော့ဒီလိုလူကုန်ကူးမှုကိစ္စတွေဟာစိုးရိမ်စရာဖြစ်လာနိုင်တယ်လို့တရုတ်နယ်စပ်ကမြန်မာလူမှုကွန်ရက်အဖွဲ့တွေကခန့်မှန်းထားပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ10ရက်တောက်ကြနေညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညဝက်မှာတော့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ပညာသင်စုမပါဘဲနဲ့ပညာသင်ဖို့အခွင့်အလမ်းရှာခဲ့သူအကြောင်းကိုတင်ဆက်ပေးထားပါတယ်။နိုင်ငံရဲ့ချားမှာပညာသင်ခွင့်ရဖို့ကြိုးစားကြတဲ့အခါမှာတော့ scholarship လို့ခေါ်တဲ့ပညာတော်သင်ထောက်ပံ့စုရှိမှမဟုတ်ဘဲနဲ့ကျောင်းတက်နေရင်းနဲ့လည်းဝင်ငွေရှာနိုင်တဲ့အလုပ်တွေလုပ်နိုင်တယ်လို့ကိုယ့်ဘက်ကနေအားထုတ်မှုအားကောင်းနေဆိုရင်ပညာတော်သင်စုရနိုင်တဲ့အခွင့်အလမ်းတွေပေါ်ပါတယ်လို့ American ပြည်တော်စု Washington ပြည်နယ် Washington တက္ကသိုလ်မှာတွဲဘက်ပါမောက်ခအဖြစ်နဲ့သင်ကြားရေးမှာရောသုတေသနလုပ်ငန်းတွေမှာပါဦးဆောင်ပါဝင်လုပ်ကိုင်နေတဲ့မတ်မွတ်မွေးကျူကပြောပါတယ်ပညာတော်သင်စုမပါဘဲနဲ့ကျောင်းဝင်ခွင့်တစ်ခုတည်းနဲ့ကျောင်းစတက်ခဲ့ပြီးတော့နောက်ပိုင်းမှာပညာတော်သင်စုရခဲ့တဲ့မတ်မွတ်မွေးကျူရဲ့အတွေ့အကြုံတချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကမေးမြန်းတင်ဆက်ပေးထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါမမွေးသူရှင် VOA ရဲ့အမျိုးသမီးကဏ္ဍမှာအခုလိုချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။မင်္ဂလာပါအမလည်းအခုလိုပါဝင်ခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါရှင်မမွေးမွေးသူကဒါအခုဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာရှိတဲ့ Seattle မြို့က Washington တက္ကသိုလ်မှာလက်ရှိမှာဒါတွဲဖက်ပေါင်းမောက်ခတစ်ယောက်လည်းဖြစ်တယ်။နောက်စိတ်သက်ဆိုင်ရာသုတေသနလုပ်ငန်းတွေဒီကမ္ဘာလုံးဆိုင်ရာဒီယောဂဗျာတွေကာကွယ်မှုဆိုင်ရာတွေစသဖြင့်ပေါ့နော်။ကျွမ်းကျင်ပညာရှင်တယောက်ဖြစ်တဲ့အပြင်ကိုပဲဒါဒီလိုမျိုးသုတေသနလုပ်ငန်းတွေမှာလည်းဦးဆောင်နေတဲ့သူတယောက်ဆိုပြီးတော့လည်းသိထားရပါတယ်။ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတယောက်အခုလိုဒီအများပြည်သူချမ်းမာရေးလုပ်ငန်းတွေမှာအခုလိုဦးဆောင်ပြီးတော့ပါဝင်နေတာကိုသိရတဲ့အတွက်လည်းအထူးပဲဂုဏ်ယူဝမ်းသာပါတယ်ရှင်
။ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ။ဆိုတော့အရင်ဆုံးညပြောပြပါအောင်အခုဒီဝါရှင်တန်တက္ကသိုလ်မှာရောအခုဒီလက်ရှိအလုပ်ကိုလုပ်နေတာဘယ်လောက်ကြာပြီလဲရှင်။ဘယ်တော့ဆက်ပြီးရောက်လာလဲ
။ဟုတ်ကဲ့2013 September မှာရောက်တာဆိုတော့10နှစ်ကျော်17နှစ်ထဲမှာပေါ့နော်။
အဲ့တော့ဒီဝါရှင်တန်တက္ကသိုလ်မှာဒီအခုလက်ရှိလုပ်နေတဲ့အလုပ်ကိုမလုပ်ခင်ပေါ့နော်။ဒီမြန်မာနိုင်ငံကနေပြီးတော့ဘယ်လိုပုံစံနဲ့ရောက်လာရဲဆိုတာကိုလည်းအချင်းချုပ်လေးပေါ့ပြောပြပေးပါလားရှင
့်ဟုတ်အဲ့ဒါကိုအချင်းချုပ်ပြောရမယ်ဆိုလို့ရှိရင်မြန်မာပြည်မှာ house searching တက်နေတဲ့အချိန်မှာပေါ့နော်အဲ့လူထုကျန်းမာနဲ့ပတ်သက်ပြီးတော့မှဘွဲလွန်တက်ချင်တဲ့စင်တာကတော်တော်ပြင်းပြင်းပြပြဖြစ်တယ်အဲ့တော့ house searching ပြီးတဲ့အချိန်မှာအဲ့ဒီ MPH ပေါ့နော်အဲ့ဒါရှောက်ဖြစ်တယ်ရှောက်ဖြစ်ပြီးနောက်ပိုင်းမှာထိုင်းနိုင်ငံချူလလောင်ကောင်း University မှာသွားပြီးတော့ MPH တက်ဖြစ်တယ်ပေါ့เนาะအဲဒီမှာ MPH တက်ပြီးတော့အဲ MPH ပြီးခါနေမှာတမီးလေးကိုကိုယ်ဝန်ဆောင်ရတယ်ဆောင်ရတော့ဒီရဲ့ feel နဲ့အဆက်မပြတ်အောင်ဘလို့ဆက်လုပ်မှာတော့ဘာလို့ဆိုတော့တမီးလေးကိုယ်ဝန်နဲ့နောက်ပြင်တမီးလေးကိုမွေးရယ်တမီးလေးကိုအချိန်ပေးရမယ်ဆိုတော့အဲဒီမှာစဉ်းစားဖြစ်တာကတခုခုတော့ဒီ feel နဲ့အဆက်မပြတ်အောင်တခုခုတော့လှုပ်ချင်တယ်အဲ့တော့အဲ့မှာအဆက်အသွယ်တစ်ခုနဲ့အိမ်မှာပဲလုပ်လို့ရတဲ့ research assistant အလုပ်ကိုလုပ်ဖြစ်တယ်။နောက်ပြီးတော့မှအိမ်မှာပဲစာတမ်းတွေရေးတယ်၊ journal တွေကိုပို့တယ်။နောက်တမီးလေးကိုထည့်ရင်လည်းပေါ့နော်။တမီးလေးကအိပ်ပျော်နေတဲ့ချိန်လေးဆိုလို့ရှိရင်အဲ့စာတမ်းရေးတယ်၊ရတဲ့လောက်ချိန်လူပြီးရေးတယ်။နောက်ပြီးတော့တမီးလေးအသက်2နှစ်ကျော်ကျော်လောက်ရှိတဲ့ချိန်မှာကနေဒါကိုမိသားစုလိုက် skilled worker visa နဲ့သွားဖို့အကြောင်းကြုံလာတယ်။အဲ့ခါကျတော့အဲ့ချိန်မှာပဲကိုကအဲ့ချိန်မှာ research method ကိုအရန်ထပ်ပြီးတော့မှလေ့လာခြင်းနဲ့စင်တာအတော်ပြင်းပြတယ် MPH တက်နေကြတယ်အဆိုတော့ဒီစင်တာရောအကောင့်ထဲပို့လို့ရပြီဆိုပြီးတော့ကျောင်းလေးလျှောက်တယ်အဲ့ပြီးတော့ကနေဒါကို
ရောက်တာနဲ့လျှောက်လိုက်တာပေါ့ကျောင်း
ကနေဒါမသား
ကနေဒါရောက်တာ
ခဲ့တာ
မသွားခင်နေရရှောက်သွားတာဟုတ်ဟုတ်
ဟုတ်
အကနေဒါမှာရှောက်လိုက်တယ်ရှောက်လိုက်ပြီးတော့
ဟုတ်အနောက်တော့ကြာမိသားစုလိုက်ကနေဒါကိုရောက်သွားတယ်ရောက်သွားတဲ့ခါမှာအဲ့ဒီကိုရှောက်ထားတဲ့အတွက်အင်တာဗျူးအဲ့ MSC Health Research Methodology ကိုရှောက်တာပေါ့နော်အဲ့အတွက်ကိုအင်တာဗျူးဖြေရတယ်ဖြေတဲ့ခါမှာအဲ့ဒီမေခွန်မေတဲ့ပါမောက်ခအာဆရာကြီးကမေးတာပေါ့နော်ဒီမှာအကြောင်းသက် post scholarship လည်းမရှိဘူးဘလိုမျိုးကိုယ့်ရဲ့အကြောင်းစရိတ်တွေနေစရိတ်တွေပေးမှလဲတဲ့အဲ့လိုမေးတယ်မေးတော့လေပြန်ဖြေလိုက်တာကကိုရှိတာလေးနဲ့ချစ်ချုပ်သုံးမယ်လို့စဉ်းစားထားပါတယ်တကယ်ကတော့ဒီပညာရပ်ကိုအရန်ထပ်ပြီးတော့လေ့လာချင်လို့ပါပညာလိုချင်လို့ပါလို့ဖြေလိုက်တယ်အဲ့တော့နောက်ပိုင်းကျတော့အဲ့ဒီအေ AMSC program က accept ဖြစ်သွားပါတော့အဲ့ဒီ interview မေးတဲ့ဆရာကြီးကပဲ research assistant job တစ်ခုကိုပေးလိုက်တယ်ဘကုမ scholarship မရှိဘူးဆိုတာသိနေရောနောက်ပြီးတော့ကိုပညာလိုချင်တာလည်းသိရဲဆိုတော့သူကအဲ့ဒီအလုပ်ကိုပေးလိုက်တာပေါ့နော်ပေးလိုက်တော့အဲ့ research assistant အလုပ်ကို part time လုပ်ရင်းနဲ့အဲကျောင်းတက်တယ်ကျောင်းတက်ပြီးတော့မှအဲ့မှာ teaching assistant နောက်တော့ opportunity တွေထပ်ပေါ်လာတာပေါ့နော် teaching assistant လုပ်မလားအဲ့သူတစ်ဖြင့်အဲ့ course တစ်ခုမှာ grade ကတော်တော်ကောင်းတယ်တော်တော်ကောင်းတော့ကျတော့အဲ့ပါမောက်ခဆရာတွေကမေးတယ်ဒီ course မှာ teaching assistant လုပ်ဖို့စိတ်ဝင်စားသလားတဲ့ก็ยังเซฟဝင်သားပါတယ်ပေါ့အဲ့မှာ teaching assistant လုပ်ဖြစ်တယ်အဲ့နောက်ပိုင်းမှာအဲ့လိုဆက်ဆက်ပြီးတော့မှာ research assistant part time အလုပ်တွေထပ်ရတယ်ဆိုတော့အဲ့မှာ teaching assistant လုပ်တယ် research assistant လုပ်တယ်အဲ့ကနေရတယ်အဲဝင်ဝင်နဲ့ပဲကျောင်းဆရိတ်ကောနေစေစာစရိတ်ကောကာမိပါတယ
်အဲ့တော့တကယ်တမ်းဆိုလို့ရှိရင်ကိုကကရီတာမှာကျောင်းတောက်တာရှောက်လိုက်တယ်ကျောင်းတက်မဲ့အချိန်မှာ scholarship လည်းမရှိဘူးဘာပညာသင်စုမှလည်းမရှိဘူးပေါ့နော်ဒါနဲ့သင်ရင်းနဲ့မှာကိုပညာရေးအတွက်ငွေရှာပေးနိုင်တဲ့နည်းလမ်းတွေပညာသင်စုတွေလည်းရခဲ့သေးတယ်ထင်တယ်နော်အဲ့လိုမျိုးအဲ့ကြတော့မှဆိုလိုတာအခွင့်အရေးအခွင့်အလန်းကိုကဆရှာပြီးလမ်းဖောက်ပြီးတော့မှရသွားတယ်လို့ထင်တယ
်ဟုတ်ကဲ့အဲ့ဒီမျိုးအဓိကတော့လေအဲ့ဒီမှာကိုလုပ်တဲ့အလုပ်ကိုအရင်စိတ်ဝင်စားပြီးတော့မှအာရုံစုစုဆိုင်ဆိုင်နဲ့လုပ်တော့ result ကလည်းကောင်းတယ်လို့ထင်ပါတယ်အဲ့လိုမျိုး result ကောင်းတဲ့အခါမှာကျတော့ grade တွေလည်းကောင်းတာပေါ့နော်နောက်ပြီးတော့မှအဲ့ဒီမှာ paper လည်း publish ဖြစ်လုပ်ဖြစ်တယ် teaching assistant လုပ်တဲ့ course မှာပဲအဲ့ paper ကိုလည်း publish လုပ်ဖြစ်တယ်အဲ့နောက်ပိုင်းမှာခွင့်လန်းနေထပ်ပေါ်လာတယ်နောက်ပြီးတော့အဲ့ပါမောက်ခဆရာနေပြီးတော့မှ Ontario Graduate Scholarship ဆိုတာရှိတယ်လျှောက်ပါလားတဲ့အစားအရာတိတယ်အရန် competitive ဖြစ်တယ်ရဖို့မလွယ်ဘူးဆိုတော့ညီကရမှာမဟုတ်ပါဘူးဆိုပြီးအဲ့လိုမျိုးတွေးထားပေးမယ်ဆရာရှောက်ဆိုတော့လေရှောက်လိုက်တော့ပေါ့နော်ရှောက်တော့လေအော်စရာကောင်းသွားပြီရသွားတယ်အဲ့ဒါလေအဲတနည်းရတာပေါ့နော်အဲ့ scholarship တနည်းရတယ်ကျန်တဲ့အချိန်တွေကတော့အဲ့ဒီ research assistant တို့ teaching assistant တို့အိုက်ကဝင်ဝင်နေပဲအကြောင်းစရိတ်နေစရိတ်အကုန်ဖူးလုံးပါတယ်
โอเคအဲ့တော့လေမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဒါလူငယ်တွေဒီလိုမျိုးကိုယ့်ရဲ့စိတ်အားတန်တဲ့ဘာသာရပ်မှာလေ့လာစီးပူးခြင်းနဲ့နိုင်ငံခြားမှာပညာသင်ခြင်းတဲ့သူတွေအများကြီးရှိတယ်အခုမမိုးမွေးကျူရဲ့အကြောင်းစာတော့လေကျမဟိုမေးချင်တာပေါ်လာတာဗာလဲဆိုတော့အဲ့လိုလူငယ်တွေအတွက်ပေါ့နော်ဟိုပညာသင်စုမှရမှာမဟုတ်ဘဲနဲ့တခြားနည်းလမ်းနေနဲ့လဲကျောင်းတက်လို့ရတယ်ဆိုတော့ကိုမမိုးမွေးကျူရဲ့အကြောင်းကနေပြီးတော့ပြနေတယ်လို့ထင်တယ်သူတို့လိုလူမျိုးတွေအတွက်ကိုဘာပြောပြနိုင်မလဲရှင့်
ဟုတ်ပါတယ်သူတို့အတွက်ပြောချင်တာကတော့လေတကယ်လို့ကိုကကိုသွားချင်တဲ့ပန်းတိုင်တစ်ခုကိုသိရယ်စန္ဒလည်းပြင်ပြတယ်ဇွဲလည်းရှိရယ်ဆိုရင်ဖြစ်မှာပါလို
့ခွင့်လန်းတော့ကိုကရအောင်ရှာယူရတာပေါ့နော
်ဟုတ်ပါတယ
်ဆိုတော့ပညာသင်စုရမှကျောင်းသင်လို့ရတာမဟုတ်ဘဲနဲ့တခြားနည်းလမ်းတွေလည်းရှိရယ်ဆိုတာကိုအထူးသဖြင့်အမျိုးသမီးတွေလူငယ်တွေကတည်းကကြာရင်ကျမတို့မြန်မာနိုင်ငံမှာကကြာတော့လေဟိုလိုအပ်တဲ့အချက်လက်တွေကအပြည့်အစုံမရကြဘူးမရကြတဲ့အခါကျတော့တချို့ကြတော့လေဖြစ်နိုင်ပါမလားဆိုရယ်စိုးရိမ်စိတ်တွေပေါ့နော်ဖြစ်တတ်တယ်ဒါတွေကိုရောဘယ်လိုကြော်ဖြတ်တင်လဲရှင
်အဲ့လိုမျိုးစိုးရိမ်စိတ်ကလေကိုကိုတိုင်းမှာတကယ်ရှိခဲ့တာပါ scholarship ဆိုတာကလေအဲ့လိုမျိုးကနေဒါမှာမလျှောက်ခင်ချိန်တုန်းကဆိုလို့ရှင် scholarship ဆိုတာအလွန်ကံကောင်းတဲ့သူတွေမှာရတာငါနဲ့မဆိုင်ဘူးပေါ့အဲ့လိုစိတ်မျိုးရှိခဲ့တယ်ရှောင်းလဲရမှာမဟုတ်ဘူးဒါပေမဲ့လေအေးကိုကအဲ့ပညာရတဲ့ခုတအားလေးလာခြင်းနဲ့ scholarship ကလည်းရဖို့မလွယ်ဘူးဒါဆိုလို့ရှင်ဒီတိုင်းထိုက်နေတော့မလားမဟုတ်ဘူးငါစူးစမ်းကြည့်မယ်ဆိုတော့စူးစမ်းကြည့်မယ်ဆိုရင်ပထမဆုံးဆရာဘာလဲရှောက်လိုက်လေအဲ့ရောက်ရှောက်ကြည့်လိုက်ရှောက်ကြည့်ရရင်နောက်မှကြည့်ချက်ပြီးတော့မှစဉ်းစားမယ်ဆက်လုပ်မယ်ဆိုပြီးတော့မှအဲ့ရှောက်ဖို့အရင်ဦးတည်ပြီးတော့မှကြံတဲ့အပိုင်းနေတိတ်မစဉ်းစားသေးဘူးနောက်ဆုံးစဉ်းစားထားတာအလုံးစုံကအလုံးလုံးလို့ရပဲကြောင်တက်နေရင်နဲ့ အဲ့အလုပ်လုပ်ပြီးအဲ့ဒါနဲ့ရအောင်တက်မှာပေါ့ဆိုပြီးတော့မှဆိုတော့အဲ့ scholarship ကိုသိစိတ်မပူဘာလို့လျှောက်လိုက်တယ်လျှောက်လိုက်ပြီးတော့မှအပြင်မှာအလုပ်ရှာစရာကိုမလိုဘူးအဲ့ဆရာကြီးကအလုပ်ပေးလိုက်တော့လေအဲ့ research assistant အလုပ်ကရပါတယ်ဒီမျိုးအလုပ်ကရှာလားဆိုတော့မရှာဘူး teaching assistant research assistant အလုပ်ဆိုတာကလေအဲ့တက္ကသိုလ်တွေကကျောင်းသားတွေကိုထောက်ပံ့ပေးခြင်းလို့ကိုရှိနေရဆိုတော့ရှိတယ်အဲ့ဒါမျိုးကလေမေးကြည့်အဲ့မျိုးနောက်ပြောမှအဲ့လိုမျိုးအခုကတော့ ICR ကြီးကအလုပ်ပေးလိုက်လို့အဲ့လိုမျိုးအလုပ်မပင်းလဲအဲ့ကျောင်းမှလေရှိရအများတန်းလေ career opportunity ဆိုတာရှိရအဲ့မှာရှာကြည့်လို့ရှိရင်ဒီလိုအလုပ်တွေရှိနေတယ် research assistant အလုပ်တွေရှိနေတယ်ဘယ်နေ့အပြီးလျှောက်ပါအဲ့လိုမျိုးရှိရဆိုတော့လေအဲ့ဟာလေရှာပါတဲ့ဟာမဟုတ်ဘူးသိလား
โอเคအဓိကကတော့ကိုကလှုပ်ချင်စိမ့်နဲ့ကြိုးစားချင်စိမ့်နဲ့အခွင့်အလမ်းကိုရှာဖွေမယ်ဆိုလို့ရှိရင်ခွင့်အလမ်းနေရှိနေတာပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့အခွင့်အလမ်းနေရှိနေတယ်ဟုတ်ပါတယ
်ဟုတ်အဲ့တော့အဲ့ကနေဒါမှာပဲဟိုမာစတာလုပ်မယ်ဆိုရင်လည်း PhD ကိုလည်းလုပ်ဖြစ်သွားတယ်လို့သိရတယ်အဲ့ဒါရောပြောပြပါအောင်ဘယ်လိုလုပ်ဖြစ်သွားလဲရှင
်ဟုတ်ကဲ့အစတော့မာစတာတက်မယ်ဆိုပေမဲ့လည်းနောက်တော့အဲ့အကြောင်းမှာက options နှစ်ခုရှိရဲ့ဆိုတာသိလာရတယ်မာစတာနဲ့ဘွဲ့ရမလားဒါမှမဟုတ်ရင်master ဘွဲ့ကိုမယူဘဲနဲ့ phd ကိုပြောင်းပြီးတော့အဲကျောင်းတော့ပိုကြကြတက်ရမှာပေါ့နော်နောက်ဆုံး phd ဘွဲ့ရမယ်ဘယ်တစ်ခုလုပ်လဲဆိုတာအဲ့လိုမျိုးကို options နှစ်ခုရှိရဲ့အဲ့မှာအဲ့ဒီပညာရက်ကိုလေးဆက်ပြီးတော့မှလေ့လာခြင်းတဲ့စိတ်ကတအားပြင်းပြနေတော့အဲ့ဒုတိယ option ပေါ့နော် master ကိုမယူဘူး phd ကိုပြောင်းမယ်ကျောင်းကြကြပိုတက်ရရင်တက်ရပါစေအဲ့ဒါလုပ်မယ်ဆိုပြီးအဲ့တစ်ခုကိုချက်ဖြစ်ခဲ့တာ
မခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာပါရှင်ရှေ့သတင်းဘက်မှာလည်းမမွှွှဲမွှဲကျူအနေနဲ့ကနေဒါမှာ PhD ရပြီးတော့လက်ရှိအမေရိကန်ဝါရှင်တန်မှာတွဲဖက်ပါမောက်ခနေရာရဖို့သူဘလို့အစဉ်စဉ်ကြော်ဖြတ်ခဲ့ရသလဲမြန်မာပါဝင်ကဘာတဝန်းကဆေးဖက်ဆိုင်ရာသုတေသနလုပ်ငန်းတွေမှာသူဘလို့ပါဝင်နေသလဲဆိုတာကိုတင်ဆက်ပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်အခုဆက်ပြီးတော့သုတဆောင်လေအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တယ်ယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခတဲ့ကော်လိုရာဒိုအချင်းတော်ရေဒီယိုအကြောင်းကိုကိုအောင်တင်ပြထားတာထပ်ပြီးတော့ထုတ်လင်းပေးလိုက်ပါရရှင
်ကိုမင်းခန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခတဲ့အဖြစ်ရောက်ရှိလာတာဟာရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်အဲဒီနောက်သူနာပြုအဖြစ်လုပ်ငန်းခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလို့ပြောပြပါတယ
်မင်းကဒီမှာပြောလို့ပါဗျာဒီ American Dream ပါဗျာကိုကြမ်းနှစ်သက်ကိုလောက်ရင်းနာကိုဝင်ဝင်လဲရရမှာဆိုတော့အကြောင်းတခြားအလုပ်တွေမှာလည်းလောက်ကြည့်တာအဆင်မပြေဘူးကမ္ဘာနဲ့အလို့ကအရင်တော့ပတ်စံနဲ့ပို့လို့ကျင်လို့ပဲဟိုကစားလို့မှဆိုတော့လောက်ဖြစ်တယ်ဒါပေမဲ့နောက်ပိုင်းမှတွေ့လာတာဆိုတော့ကိုကမ္ဘာနဲ့လို့ကိုမောင်နဲ့မောင်ပြောတာတခြားလို့တည်းစားလို့ရှင်ကမ္ဘာနာရံပါအ
မေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းဖလှယ်ပြောဆိုလို့ရှိကြပါတယ်ကမ္ဘာ့စဉ်ကာလအတွင်းလှုပ်တဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်ကိုပါကကုမ္ပဏီစားထောက်မှာဆိုရင် profit ကတလူမျိုးရှိတယ် management ကတလူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဓာတ်ဒီ expense နဲ့ profit ကို main တွက်နိုင်ကုမ္ပဏီကမ္ဘာ့မှာတော်တော်များများမေးလို့ရှိရင်မတွက်နိုင်ကြဘူးလေဒါပေမဲ့ငါရှင်းပြမှာဆိုတော့ तू ကလေးစားမလဲတနိုင်တော့ကျွန်တော်သူထိုင်တော့တေချာပါစားရစားရနိုင်ရှင်းပြရှင်းပြတော့အာမင် experience ရောင်းလို့ပြီးလို့ရှိရင်မင်းကာမောင်လောကမှာအာဘယ်မှာတွေ့တဲ့လူတွေမှာစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရောင်းဖြည့်စီပြီးလို့ရှိရင်တရက်ကြမယ်ကို company ကိုထောင်လို့ရှိရင်ငိုစားတောင်းမြန်မာပါလား
တရက်ကိုဖြန်းမြ9နာရီလောက်ကာမောင်ခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်တယ်ယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာပါကိုယ်တိုင်ကမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုပ်ငန်းဆရွက်ဆာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါရယ်ကို့ကုမ္ပဏီကကားတွေကိုလည်း BNR ကင်းအောင်နည်းပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါရယ
် driver ကလီဘာနေကဘလောက်ကျန်လဲအာ brain ညက်ဘလောက်ကျန်လဲဒီစီစားနှောင်းကအစအာကိုလီဘာနေလို့ဘလောက်ကျန်လို့ရှိရင် percentage block ဖို့သွားတယ်ဗောနော်ဒီလီဘာအဆုံးလေးဘလောက်ကြီးကြာနေလားလဲအကွေကွေတာကြမ်းလား အခွင့်အရေးကျမ်းတာဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကိုကြီးစံတာရောရှိတယ်ကြီးစံတာဆိုအခွင့်လို့ချင်းကားဘလောက်ရင်းလဲပေါ့နော်ရင်းလို့ချင်းအဲ့ဒီကောင်အောင်အဆကျွန်တော်အာ email လောက်တာ
ဖိုးအင်းမျိုးကကိုတိန်းတော့အောင်ဟာ college ကနေဆက်ပြုပြင်ထင်းသေးပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့် company မှာကားစမောင်းပြခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပွားရောက် offer လုပ်တာဒီ company ကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါသုံးမဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
American ပြည်တော်စုမှာ COVID ကာလပြီးဆုံးကနေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လှုပ်သားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာရင်းအခြေဆိုင်ရာပြည်နယ်ဝန်ကြီးမှသာပို့ဆောင်တာပါ။ဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ်
။ဒီအရန်တတဲ့အချိန်မှလည်းမောင်းရတယ်။အာကျွန်တော်အရန်ကြတဲ့အချိန်မိုးတိတိမဲရွာတဲ့အချိန်မှလည်းမောင်းရတယ်။ဆိုတော့အန္တရာယ်များတယ်။လမ်းမှာလည်း accident ဖြစ်နိုင်တယ်အချိန်မျိုးတွေ။ဆိုတော့အန္တရာယ်အရန်များတော့လုပ်ပါ။အာအဲ့ဒီတောင်မလို့ပတ်စံတစ်ခုအဲအတော့မလို့စေချင်ဘူး။အာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တပ်မိနေနဲ့အဆင်ပြေမလားအာအရင်ကောင်တမင်ဆွနေပြီးမှအားလုံးကနေပြီးတော့ထောက်ကထောက်ပံ့ပေးရဆိုမှလို့ဖို့အာတင်ပါလို့ကျွန်တော်အကြံပေးချင်ပါတယ
်ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အားလုံး26စီးအထိရှိလာပြီလို့ဆိုရတယ်တယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခက်အခဲဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါတယ
်အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့တိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကုန်ပစ္စည်း900ရာလောင်းကကုန်ကားကြီးတွေစမိုင်း truck တွေနဲ့ပဲသေးတာ။အဲ့ဒါတောင်မလို့အများအမ်းစမိုင်း truck တွေလိုအပ်တယ်ပြီးတော့ကားမောင်းသမားတွေလိုအပ်တယ်။ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပါ။
ထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့အခွင့်အရေးတွေကိုတက်ဆွမ်းတဲ့လောက်ရယူနိုင်တဲ့အတိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတီးထက်ပိုပြီးပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောရတယ်ခင်ဗျာကိုလိုရာဒိုပြည်နယ်ကအမျိုးသမီးအချင်းချောင်းထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကိုလိုရာဒိုအချင်းချောင်းရေဒီယိုဟာအမေရိကမှာကိုလိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတစ်ဆင့်နားထောင်နိုင်ပါတယ်ဆင်သီယာဂွန်ဇာလေးစာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
် I can't wait to
မနက်စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
ရေဒီယိုအစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမင်းမြတ်နဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်တွေ့ဆုံမင်းမြတ်နဲ့အကြောင်းအရာတွေထဲမှာမူရစ်ဆေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်
That I chose my addiction over my kids.
ကလေးတွေကိုဘီးမဆိုင်တော့ပဲမူရစ်ဆေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လဲကို့အပေါ်ခွင်းလွှတ်နိုင်ပါစေလို့သာဆုတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါရယ်။ Radio အစီအစဉ်မှုတဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါတယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါတယ
်။ We are trying to create
a new Taiwan နဲ့မှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
။ရေဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Konaro ပါ။အချင်းထောင်တွင်နဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါတယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်စင်နဲ့ကြခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ဟိုရုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
ကို ိုအောင်တင်ဆက်ပေးခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါရစေ။မြေရှားတထုပမာဏမက်ထရစ်တန်ကျိ44တန်နဲ့ကဘာမှာအကျွဲဝါဆုံးလို့သတ်မှတ်ခံထားရတဲ့တရုတ်ရဲ့ထုတ်လုပ်မှုကတော့အိမ်နီးချင်းမြန်မာပေါ်မှာမူတည်နေပေမဲ့မြန်မာမှာမြေရှားဘလောက်ကျွဲဝါတယ်ဆိုတဲ့တရားဝင်မှတ်တမ်းမရှိပါဘူး။ကဘာဈေးကွက်မှာမြန်မာမြေရှားထုတ်လုပ်မှုက2021ခုနှစ်တုန်းကတော့မက်ထရစ်တန်ကျိ3000ခွဲနဲ့တတိယနေရာမှာရှိခဲ့ပါတယ်။မြန်မာနဲ့ကဘာတလှကမြေရှားတထုတိုက်တွေဖြစ်တည်နေတဲ့အနေအထားကိုသိရအောင်လို့ဩစတြေးလျနိုင်ငံဓာတ်တထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါခင်မျိုးသက်ကမေးမြန်းထားပါတယ
်ဆက်မြေရှားတထုကိုကဘာပေါ်မှာအလုံးကလိုချင်နေကြပါတယ်ဆက်မြေရှားတထုကတော်တော်ရှားပါသလားဆက
်မြေရှားတထုကရှားပါတဲ့ပစ္စည်းမဟုတ်ပါဘူးအခုဆိုမြေရှားတထုတည်းရဲ့ average ပါဝင်မှုကဘာဟုတ်သလားအပေါ်ရန်လာကြောက်လာတယ်မှာဆိုရင်ချမ်းမြဆို220 ppm လောက်ရှိပါတယ်ဒီ concentration ဟာကျွန်တော်တို့အများသိတဲ့ဟုတ်သပေါ့ကျင်းကြီးတို့ဇင်းတို့တဲ့အများကြီးများပါတယ်နောက်တစ်ခုကလည်းပဲကျွန်တော်တို့ဒီရှူရည်တွေလည်းအစားပေါင်း200လောက်ကိုများပါတယ်မြေရှားတထုကရှားပါတဲ့ပစ္စည်းမဟုတ်ပေမဲ့လို့သူ့တခုအနေနဲ့ဒီ concentration လောက်ပြီးမှ audible စီမြေရှားတထုတိုက်ကြီးဖြစ်ဖို့ကတော့အင်မတန်ခဲခြင်းပါတယ်။သူကဒီပြင်းတွင်းထွက်တည်တယ်မှာပဲပါဝင်နေပါတယ
်။ဆရာဒီဟိုနည်းနည်းလေးရှင်းပြပေးပါဆရာမြေရှားတထုဒီတိုက်ဖြစ်လာအောင်ပေါ့နော်ဒီမြေရှားတထုတွေပြန့်ကျင်းနေတဲ့မြေရှားတထုတွေတစုတဝေးတည်းထုတ်နိုင်အောင်လို့ဒီတထုတိုက်ဟိုဘယ်လိုပုံစံမျိုးနဲ့ဖြစ်လာလဲပြောပြပေးပါဆရာ
။မြေရှားတထုတိုက်တွေကတော့ဒီကျွန်တော်တို့ဒီအဓိကပါဝင်တဲ့တွင်းထွက်တည်ပေါ့လေ။ဘာလို့လဲဆိုရင်ဘုရားလစနာဆိုင်တို့ဝန်ဆိုင်တို့နှစ်ပြောကလေးကျွန်းထွက်တယ်နောက်ပြီးတော့မှကျွန်တော်တို့ဇန်နုတိုင်းလို့ခေါ်တယ်ဒီမြေရှားတထုကျွန်းထွက်တယ်ဟာကျွန်တော်တို့ဘူမိပေဒကြောက်တည်တဲ့မှာနောက်ပြီးတော့မှအနယ်တည်တဲ့မှာနောက်ပြီးတော့မှဒီမြေစည်းလွာတည်တဲ့မှာခိုးအောင်းနေပါလေအဲ့ဒီကမှကျွန်တော်တို့ရကဒီမြေရှားတထုတိုက်တယ်ဖြစ်ပေါ်လာတာဒီတော့သူတို့ဖြစ်ပေါ်လာခြင်းဟာတန်ဒီအဖြစ်ဆိုရင်ဘူမိပေဒအရာဆိုရှင်ဒီမူရင်းမြေရှားတထုတိုက်တွေရှိလာမယ်နောက်တကကျွန်တော်တို့ဒီဒုတိယဖြစ်ပေါ်လာတဲ့မြေရှားတထုတိုက်တွေဖြစ်လာမယ်နှစ်မျိုးရှိပါဟ
ိုမူရင်းတထုတိုက်ကြောင်းနည်းနည်းပြောပြပေးပါဆင
်မူရင်းတထုတိုက်ဆိုတာကတော့ကျွန်တော်တို့ဒီပေါ့လေအဓိကအားဖြင့်မိသိမ့်ကြောက်တွေနဲ့တွဲဖက်နေတဲ့မြေရှားတထုတိုက်ပါနော်အဲဘာကြီးပါလဲမဆိုရင်မိသိမ့်ကြောက်တွေထဲမှာဆိုရင်အဓိကအားဖြင့်ကာဗွန်နတိုက်လို့ခေါ်တဲ့မိသိမ့်ကြောက်တွေနဲ့တွဲဖက်နေတဲ့မြေရှားတထုတိုက်တွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီပိုတက်ဆီယမ်ဆိုဒီယမ်ကျွဲဝတဲ့မိသိမ့်ကြောက်တွေဖြစ်တဲ့ဂရနိုက်တို့လိုဆိုင်ယာနိုက်တို့လိုပက်ကမတိုက်တို့လိုအဲ့ဒီမိသိမ့်ကြောက်တွေရှိတယ်နောက်တစ်ခါဒီမီးကြောင်ကြောက်ဆိုတဲ့ထရက်ခိုက်တို့အဲ့ဒီကြောက်တွေတဲမှာပါဝင်နေတဲ့မြေရှားတထုတိုက်တွေဒါကိုကျွန်တော်အားလုံးပရိုင်မာရီတို့မဟုတ်မူရင်းမြေရှားတထုတိုက်တို့ခေါ်ပါတယ်ဟုတ်ကဲ့
နောက်တော့ secondary ဒီဒုတိယနောက်တစ်ဆင့်ဖြစ်လာတဲ့မြေရှားတထုတိုက်ရောဆရာ
ဒုတိယဖြစ်လာတာကတော့ကျွန်တော်တို့ခုနကပြောတဲ့မူရင်းတထုတိုက်တွေကိုကြေမွာခြင်းတန်ခံရမယ်နောက်ကသူတို့တွေကို sedimentation process တွေဖြစ်တဲ့အဲဒီဖြစ်စဉ်တွေကဘာလဲဆိုရင်ဒီဝေဒါရင်းကြေမွာစားတွေကိုတိုက်စားခြင်းခံရမယ်ပို့ဆောင်ခြင်းခံရမယ် erosion ပေါ့လေ transportation နဲ့နောက်ကဒီပို့ချခြင်းအဲ့ဒီကြောင့်ဖြစ်ပေါ်လာတဲ့ deposit တွေကိုတထုတိုက်တွေကို secondary ပေါ့လေထပ်ဆင့်ဖြစ်တဲ့ဟာလို့ခေါ်ပါတယ်ဒီတော့အဲ့ဒါကြီးကဘာလဲဆိုရင်ခုနကမိသိမ့်ကြောက်တည်းအဲ့ဒီအပေါ်မှာဖြစ်ပေါ်နေတဲ့မြေစည်းလွာတွေထဲမှာကျွယ်ဝနေတဲ့ဒီမြေရှားတထုတိုက်တွေရှိပါတယ်ဥပမာတစ်ခုဆိုရင်ကျွန်တော်မြန်မာပြည်မှာဆိုကချင်ပြည်နယ်အဲ့ဒီမှာဆိုအဲ့ဒီဟိုဥစားပေါ်ကျေမွာချင်းတော့ဖြစ်လာတဲ့ရှုပ်မြေတွေထဲမှာကလေးထဲမှာမြေရှားတထုတွေကျွယ်ဝတယ်ဒါတင်မကပါဘူးကျွန်တော်တို့ဒီဟိုကဝန်ကြောက်တွေလက်ထရိုက်တွေထဲမှာဘောက်ဆိုက်တွေထဲမှာလည်းရှိပါတယ်နောက်ကျွန်တော်တို့ဒီအကယ်၍အဲ့ကောင်တွေယူဝမ်းမယ်ဆိုရှင်ကျွန်တော်တို့ဒီ alluvial placer deposit ပေါ့မြေတီချောင်းတွေအဲ့ဒီမြေနိမ့်တွေမှာပို့ချတဲ့ deposit တွေဖြစ်ပါတယ်နောက်တစ်ခုကတော့ beach ပေါ့လေကမ်းခြေတွေမှာရှိနေတဲ့သဲမြေတွေနောက်ကပင်လယ်ထဲမှာပို့ချတဲ့ဟာတွေဒီတော့အဆင့်ဆင့်သူကဒီမြေရှားတထုတိုက်တွေရှိပါတယ
်ဆရာဒီကဘာပေါ်မှာနဲ့ဟိုပေါ့နော်မြေရှားတထုတိုက်အများဆုံးဘယ်နေရာရပါလဲဆရာဘယ်နေရာတွေမှာရှိပါလဲ
မြေရှားတထုတိုက်အများဆုံးကတော့တရုတ်ပြည်မှာရှိပါတယ်တရုတ်ပြည်က ညာတော်အပြင်ကျွန်တော်တို့ဒီမိသိန်းကြောက်ပါနေဖြစ်လာတဲ့တပိုးစစ်တွေရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီဘုဥစ္စာပေါ့အာယုံ absorption ဆိုတဲ့ဟိုကြေမွားစာနေပြောဖြစ်လာတဲ့ဟိုတပိုးစစ်တွေရှိပါတယ်။ကျွန်တော်တို့မြန်မာပြည်ကချင်ပြည်နယ်ရဲ့ဒီအရှိတ်တလျှောက်မှာဆိုတရုတ်ပြည်ကနေအဓိကထုတ်ပါတယ်။ဒုတိယကတော့ကျွန်တော်တို့ဒီအမေရိကနေထုတ်တယ်နောက်ကဩစတြေးလျထုတ်တယ်အိန္ဒိယထုတ်တယ်ရုရှားထုတ်တယ်ကနေဒါထုတ်တယ်အမျိုးမျိုးရှိပါတယ်
တတ်တုတ်တိုက်တွေကဒီမြေပေါ်မှာပဲရှိလာလားဆရာဒီပင်တော့တော့အနေကျတယ်ဆိုလို့ရှိရင်ဒီပင်လေအောက်တွေမှာလည်းဒီမြေရှားတတ်တုတ်တိုက်တွေရှိနိုင်လားပေါ့ဆရာ
ဟုတ်ကဲ့ရှိနိုင်ပါလေဒီချောင်းနေမြောင်းနေတွေကဒီမှာတဆင့်ပင်လေကမ်းခြေတွေမှာရှိတယ်အဲ့ဒီမှာတဆင့်ဒီတိုက်စားမှုတွေပို့ချမှုတွေဖြစ်လာတဲ့အခါမှာကျွန်တော်တို့ပင်လေရေပြင်အောက်ကိုရောက်သွားတယ်အဲ့ဒီအချိန်မှာရောက်သွားတဲ့အခါမှာကျွန်တော်တို့ဒီပင်လေရေအောက်ကကျွန်တော်တို့ slope တို့ခေါ်တော့ continental shift တို့အဲ့ဒီဟာမျိုးတောက်ချောက်မှာကျွန်တော်တို့ဒီပို့ချမှုတွေရှိလာတယ်အဲ့မှာဘာကြီးတွေ့လဲဆိုလို့ရှိရင်ကျွန်တော်မီးစုံကြောက် phosphorite တို့ခေါ်တဲ့တွင်းချက်တိုက်ကြီးတွေဖြစ်လာတယ်နောက်ကကျွန်တော်တို့ဒီ manganese ဒုဒူးတို့ခေါ်တဲ့ manganese deposit တွေဖြစ်လာတယ်နောက်တစ်ခါအဲ့ဟုတ်ဘက်မှာဆက်ချိမယ်ဆိုလို့ရှိရင်ကျွန်တော်ကိုဘော့ဆိုတဲ့ deposit တွေဖြစ်လာပြီးတော့မှာဟုတ်အောက်ဆုံးဘောတွန်ကြတော့မှာရှုံနေရှိလာပါတယ်ဒါရကျွန်တော်တို့တော်တော်ကြီးကိုပင်လေအောက်မှာရှိတဲ့မြေရှားတတ်ထုတိုက်တယ်ဒါကိုကျွန်တော်တို့ဒီသူတင်တာဟိုပညာရှင်တွေအရာတွေ့ရဆိုတွေ့တာကတော့အိန္ဒိယသမုဒ္ဒရာကမ်းခြေအောက်ခြေနဲ့ကျွန်တော်ပစိဖိတ်သမုဒ္ဒရာအောက်ခြေမှာအလွန်ကြီးမားတဲ့မြေရှားတတ်ထုတိုက်ကြီးတွေကိုသူတွေ့ထားပါတယ်အဲ့ဒီဟိုပေါ့လေပစိဖိတ်သမုဒ္ဒရာရဲ့အောက်ခြေမှာဆိုလို့ရှိရင်မြေရှားတတ်ထုတိုက်ပမာဏဟာသူတို့တွေ့ချက်အရာခဏိကဘာပေါ်မှာနိုင်ငံအသီးသီးမှာရှိတဲ့မြေရှားတတ်ထုတိုက်တန်း130ရှိပါတယ်အဲ့ဒီတဲ့ပစိဖိတ်သမုဒ္ဒရာကျမ်းပြန်မှာရှိတဲ့မြေရှားတတ်ထုတိုက်ဟာအစာပေါင်းရာပေါင်းများစွာထောင်နဲ့ချီပြီးတော့ကြီးမားတယ်လို့သူသတ်မှတ်ထားပါတယ်ဥပမာဂျပန်နိုင်ငံကနေတိုကျိုမြို့ကနေပြီးတော့ဒီအရှိတောင်ဘက်ကီလိုမီတာ2000ပင်လယ်အောက်မီတာ5800မှာတွေ့ထားပါတယ်ဘယ်ထက်မှတွေ့တဲ့သူရှုံနေတဲ့မှာတွေ့ထားပါတယ်အဲ့ဒီမှာတွေ့ထားတဲ့မြေရှားတတ်ထုတိုက်ပမာဏဟာဒီနေ့ကမ္ဘာပေါ်မှာအများဆုံးမြေရှားတတ်ထုတိုက်ကိုပိုင်တဲ့တရုတ်ပြည်မရှိတဲ့ရှိတဲ့ပမာဏနဲ့အစာပေါင်း30လောက်များတယ်လို့ record လုပ်ထားပါတယ်အဲ့ဒါကိုကျွန်တော်တို့ဒီဂျပန်အစိုးရနေပြောခုမကြာခင်မှာကျွန်တော်တို့ထုတ်မယ်ဆိုတဲ့ဆုံးဖြတ်ချက်လုပ်ပြီးတော့2029မှာဒီကိုစတင်ထုတ်လိမ့်မယ
်တက်တတုရှာဖွေတူဖို့ရဲ့အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲတောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မော်တလဲပြောပြပေးပါအောင်ရှင်ဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့အပေါ်အစ်ဇီရီရိုဒီအပြည့်အဝထိုးစစ်ဆင်မှာကိုစိုးရိမ်နေတဲ့အတွက်ထွက်သွားနေကြသူသတိန်းကျော်ပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ရာဖာမှာရှိနေကြတဲ့သူတွေကိုမြို့ရဲကနေထွက်သွားဖို့အတွက်အစ်ဇီရီစစ်တပ်ကတနင်္လာနေ့မှာပြောကြားခဲ့တာမို့ထိုးစစ်ဆင်မှာကိုနိုင်ငံတကာကစိုးရိမ်ထိတ်လန့်နေကြချိန်မှာပဲဒီအခုလိုမျိုးထွက်သွားသူတွေသတိန်းသတောင်းကျော်သွားပြီလို့ဒီကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီ OCHA ကပြောကြားပါတယ်ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းဟာကီးဖ်ဒေသကိုရုရှားကမြေပြင်ထိုးစစ်ဆင်မှုတွေစတင်လုပ်ခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ရုရှားတပ်တွေဝင်မလာနိုင်အောင်ကစီးထားတဲ့ခုခံရေးစစ်ကြောင်းတွေကိုထိုးဖောက်နိုင်မှုအတွက်ရုရှားတပ်တွေစူးစမ်းခဲ့တာကိုယူကရိန်းတပ်တွေကပြန်လည်တိုက်ခိုက်ခဲ့တယ်လို့ဟာကီးဖ်ဒေသအကြီးအကဲကပြောပါရယ်အမေရိကန်နဲ့နမိတ်ထဲကိုတရုတ်ကအေယာမမိုးပြံမှုပေါင်းကြီးနဲ့မနစ်ကဝင်ရောက်ထောက်လှမ်းမှုလုပ်နိုင်ဖို့ပံ့ပိုးခဲ့တယ်လို့ဆိုရဲတရုတ်လုပ်ငန်း38ခုကိုအမေရိကန်ပြည်ထောင်စုကကုန်သွယ်ရေးဆိုင်ရာနာမည်ပြည့်စင်ရင်သွင်းလိုက်ပါတယ်တရုတ်ရဲ့ Quantum နည်းပညာစွမ်းဆောင်ရေးရှေ့ပြေးအောင်အမေရိကန်ကုန်ပစ္စည်းတွေကိုအသုံးချဖို့ကြိုးစားသူတွေကိုလည်းစီးပွားကူးသန်းဌာနကဒီနာမည်ပြည့်စင်ရင်တွေထွက်သွင်းလိုက်တာမို့အမေရိကန်ပစ္စည်းတွေနည်းပညာတွေကိုအမေရိကန်အစိုးရရဲ့ခွင့်ပြုချက်မရဘဲရယူနိုင်တော့မှာမဟုတ်ပါဘူးတခါဒီမဟုတ်မမှန်တဲ့မှားတွေလှုံ့ဆော်တာကြောင့်ဆိုပြီးတော့တရုတ်တပ်မတွေကိုနိုင်ငံတွေကနေနှင်ထုတ်ဖို့အတွက်ဖိလစ်ပိုင်အမျိုးသားလုံခြုံရေးကောင်စီကဒီကနေ့တောင်းဆိုလိုက်ပါတယ်တရုတ်ကလည်းဒီဖိလစ်ပိုင်ကိုရန်လိုနေတဲ့လောက်ရတွေလုံနေတာရပ်ဖို့အတွက်ကိုလည်းတရုတ်ကိုထပ်ပြီးတော့တောင်းဆိုလိုက်ပါတယ်ရှင်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ဂျိုဂိလ်ဖြစ်ပါတယ်ကျမကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ် VOA ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်
This program